Welcome to the Voice of America in Burmese.
Mingla ba shin 2019 khu ne October la 22 ya tanin la ni nya bai season 2 ko American Pi Rong Su Washington DC ga ni dai yai thulwin pe ni ba bi line to meter 25 32 58 patthama nai wet ma line lat meter 190 phin VOE ya Facebook sa myan na VOE Burmese News ga ni pi lo le thulwin chain ne de pi ni na sin nai ma le shin ကျမခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျမကတော့ဆူမြတ်မမဆီးရီးယားအရှေ့မြောက်ပိုင်းကနေရုပ်သိမ်းလိုက်တဲ့အမေရိကန်တပ်ဖွဲ့တွေဒီကနေ့အီရတ်နိုင်ငံထဲကိုရောက်ရှိလာပါတယ်နိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ဒီကနေ့တွေ့ဆုံကြပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုသားညုံဦးနဲ့အတူကြီးညာပေးပါမယ်ရှင်
အခုညပိုင်းသတင်းလှော်တွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အပြည့်ပြည့်ဆိုင်ရာလုံသမအဖွဲ့တည်ထောင်ခြင်းနှစ်တရာပြည့်အထိမ်းအခမ်းအနားကိုဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့ပါတယ်
မြန်မာနိုင်ငံအနေနဲ့ယာပြည့်ကာလကိုဂုဏ်ပြုတဲ့အနေနဲ့အာရလိုရဲ့အခြေခံပြဋ္ဌာန်းချက်တစ်ခုဖြစ်တဲ့အငယ်ဆုံးအသက်ဆိုင်ရာပြဋ္ဌာန်းချက်အမှတ်138ခု
အလုံသမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေရဲ့မိခွန်းနဲ့အတူနားဆင်ရမှာပါမြန်မာနိုင်ငံရေးမှာအမျိုးသမီးတူပါဝင်မှုအချို့အားနည်းနေသေးတဲ့အခြေအနေဘယ်လိုပြောင်းလဲမြင်တင်နိုင်မလဲမင်းပြားမြို့နယ်ထဲမှာဘုံခွဲတိုက်ခိုက်မှုတွင်အမျိုးသမီး2ဦးလက်နက်ကြီးကြီးသင်ခဲ့တဲ့ရခိုင်ပြည်နယ်ထဲကတိုက်ပွဲတွေရဲ့အခြေအနေနဲ့အတူရှမ်းပြည်နယ်လာရှိုးမြို့နယ်အတွင်းမှာတော့ကြောင်းထိုင်ဘုံကြီးတစ်ပါးအသက်ခံခဲ့ရတဲ့သတင်းတွေကိုနားဆင်ကြရမှာပါရှင်။အခုရင်ဆုံးတော့တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညုံတို့ပြောပြပေးပါမယ်ရှင်။
ဆီးရီးယားအရှေ့မြောက်ပိုင်းကနေရုပ်သိမ်းလိုက်တဲ့အမေရိကန်တပ်တွေရဲ့စစ်ရင်တန်းတစ်ခုဟာဆီးရီးယားကနေအီရတ်နိုင်ငံထဲကိုဒီကနေ့တနင်္လာနေ့မနေ့မှာဝင်ရောက်လာခဲ့ပါတယ်။အာဘီလ်မြို့ကိုဥတီသွားနေတဲ့အမေရိကန်စစ်သုံးရင်တွေနဲ့တပ်ဖွဲ့ဝင်တွေအီရတ်နိုင်ငံထဲကကတ်လူမျိုးအများစုနေထိုင်တဲ့ဒေသကိုဖျက်သွားစင်မှာတော့ဒေါသထွက်နေကြတဲ့ဒေသခံတွေကအာလူဘုတ်တွေနဲ့ပစ်ပေါက်ခဲ့ကြပါတယ်။ဆီးရီးယားအရှေ့မြောက်ပိုင်းမှာတပ်ဆွဲထားတဲ့အမေရိကန်တပ်တွေကိုရုပ်သိမ်းဖို့သမ္မတဒေါ်နယ်ထရမ့်အမိန့်ထုတ်ခဲ့ပြီးတဲ့နောက်ဆီးရီးယားကနေအမေရိကန်တပ်တွေထွက်ခွာလာကြတာပါဆီးရီးယားမှာအရင်ကဖြန့်ချထားတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုအီရတ်နိုင်ငံအနောက်ပိုင်းမှာပြန်လည်ဖြန့်ချထားမှဖြစ်ကြောင်းနဲ့ဒါမှ IS စစ်သွေးကြွတွေအပေါ်ဆက်လက်တိုက်ခိုက်နိုင်မှာဖြစ်ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကပြောကြားပါတယ်ဆီးရီးယားမြောက်ပိုင်းမှာအမေရိကန်တပ်တွေအများဆုံးချထားတဲ့အကြီးဆုံးအခြေစိုက်စခန်းကနေပြီးတော့တပ်တွေကိုရုတ်သိမ်းလိုက်တာပါတပ်ဖွဲ့ဝင်900ကျော်ကိုအမေရိကန်ပြန်ခေါ်တာမဟုတ်ဘဲအီရတ်မှာပြောင်းရွှေ့နေရချတာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးအက်စပါကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့အမေရိကန်စစ်သည်တွေအိမ်ပြန်လာကြမယ်လို့ပြောကြားထားတာပါ။တချိန်တည်းမှာပဲဆီးရီးယားမြောက်ပိုင်းကိုဝင်တိုက်နေတဲ့တူရကီတပ်တွေနဲ့ကာတပ်ဖွဲ့တွေကြား9ရက်တိုက်ခိုက်မှုရပ်မယ်လို့ပြီးခဲ့တဲ့ကြာသပတေးနေ့ကသဘောတူထားတဲ့အတိုင်းအပြည့်အခက်ရပ်နေပုံရတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောပါရယ်ဆီးရီးယားမြောက်ပိုင်း Ras El Ain မြို့ကနေသူတို့တပ်ဖွဲ့တွေထွက်ခွာသွားပြီလို့ SDF ကတပ်ဖွဲ့တွေကပြောပါရယ်တူရကီဘက်ကလည်းကတပ်ဖွဲ့တွေနောက်ဆုတ်သွားတာကိုအဓိကစောင့်ကြည့်နေပြီးတော့ကတပ်တွေအနေနဲ့တူရကီနဲ့ဆီးရီးယားနယ်စပ်ကနေတော်တော်လေးဝေးတဲ့အထိနောက်ဆုတ်သွားဖို့လိုလာတယ်လို့ပြောကြားခဲ့ပါရယ်
အမေရိကန်အလွတ်တော်ဥက္ကဋ္ဌနက်စီပလူစီဥဆောင်တဲ့အမေရိကန်လွှတ်တော်ကူစလဲဖွဲ့ဟာကြိုတင်ကြေညာထားခြင်းမရှိဘဲနဲ့အာဖဂန်နစ္စတန်နိုင်ငံကိုမနေ့တနင်္ဂနွေနေ့ကရောက်သွားပြီးတော့အာဖဂန်ခေါင်းဆောင်အနေနဲ့တွေ့ဆုံခဲ့ပါတယ်။အာဖဂန်မရောက်ခင်စနေနေ့တုန်းကတော့ဂျော်ဒန်နိုင်ငံမှာခီးတစ်ထောက်နားခဲ့ပါတယ်။အလွတ်တော်ဥက္ကဋ္ဌနက်စီပလူစီဟာအာဖဂန်အစိုးရအကြီးအကဲအဗ်ဒူလာနော်အာဖဂန်သမ္မတအရှရစ်ဂန်နီတို့အပြင်အာဖဂန်အမျိုးသမီးတွေအပါအဝင်အာဖဂန်ရပ်ဖက်အဖွဲ့ခေါင်းဆောင်ပိုင်းနေနဲ့လည်းတွေ့ဆုံပါတယ်။သမ္မတဖန်အနေနဲ့မြောက်ဆီးရီးယားမြောက်ပိုင်းကနေပြီးတော့အမေရိကန်တပ်တွေရုတ်သိမ်းလိုက်တဲ့နောက်မဟာမိတ်တွေနဲ့ပတ်သက်ပြီးတော့အမေရိကန်တို့ရဲ့ရည်ရည်ချက်အပေါ်မီးခွန်းထုတ်ခံရချိန်မှာပဲခုလိုမျိုးအောက်လွတ်တော်ဥက္ကဋ္ဌနက်စီပလူစီအာဖဂန်ခီးစဉ်ဖြစ်လာတာပါအမေရိကန်အောက်လွတ်တော်ဥက္ကဋ္ဌရဲ့အခုအာဖဂန်ခီးစဉ်နဲ့တက်တက်ဆိုင်ဆိုင်တည့်ရက်ထဲမှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါလဲအာဖဂန်ကိုရောက်ရှိပြီးတော့အာဖဂန်ခေါင်းဆောင်အနေနဲ့တီးခြားတွေ့ဆုံခဲ့ပါတယ်အာဖဂန်မှာအမေရိကန်တပ်ဖွဲ့ဝင်ချို့နဲ့အာဖဂန်ရဲတားတွေတိုက်ခိုက်ခံခဲ့ရတာကြောင့်တာလီဘန်နဲ့လုံနေတဲ့အာဖဂန်ညီညာရေးဆွေးနွေးပွဲပြတ်သွားပြီဆိုပြီးတော့သမ္မတထရန့်ကပြီးခဲ့တဲ့ပတ်ကပဲပြောဆိုခဲ့တာပါအာဖဂန်မှာလက်ရှိအဖြစ်ဆိုလို့ရှိရင်အမေရိကန်တပ်ဖွဲ့ဝင်တပေါင်းခွဲနီးပါးရှိပြီးတော့အာဖဂန်တပ်ဖွဲ့တွေကိုတင်နန်းပေးတာနောက်ဆွံ့ရောက်အဖွဲ့နှိမ်နင်းမှုတွေမှာပါဝင်ဆောင်နေပါတယ်ခင်ဗျာ
ဩစတြေးလျနိုင်ငံမှာသတင်းလွတ်လပ်ခွင့်ကိုထိခိုက်တဲ့ဥပဒေတွေကိုကန့်ကွက်တဲ့အနေနဲ့ဒီကနေ့ထုတ်ဝေတဲ့အထင်ကရသတင်းစာကြီးတွေရဲ့မျက်နှာဖုံးတွေမှာစာသားတွေကိုမှင်အမဲတွေနဲ့အုပ်ပြီးတော့အကြီးအကျယ်ဆန်ဆန်ဖျက်ခတ်ထားတဲ့ပုံစံမျိုးထုတ်ဝေခဲ့ကြပါတယ်။နိုင်ငံတော်လုံခြုံရေးဆိုပြီးတော့အစိုးရဘက်ကသတင်းမီဒီယာတွေအပေါ်လျှော့ဝှက်မှုပိုများလာတယ်လို့သတင်းစုံစမ်းတဲ့သတင်းတောက်တွေရာဇဝဲမှုနဲ့တရားစွဲခံရမယ့်အန္တရာယ်ပိုများလာတယ်လို့သတင်းအက်ဒီတာတွေကပြောကြပါတယ်။ဒါကြောင့်ဒီကနေ့ထုတ်ဝေတဲ့ Canberra Times, Sydney Morning Herald, Daily Telegraph, Financial Review နဲ့ The Australian ဆားရဲ့သတင်းစာကြီးတွေရဲ့အရှိန်မျက်နှာဖုံးမှာစင်ဆာဖြတ်ခံထားရလို့မြင့်အမဲတွေနဲ့တားခံထားတဲ့ပုံစံမျိုးဖော်ပြထုတ်ဝေခဲ့ကြပါတယ်။အမှန်တရားကိုအစိုးရမပြောချင်တာဘာကိုဖုံးကွယ်ထားခြင်းလို့လဲဆိုတာအဓိပ္ပာယ်ပေါ်လျောင်လို့သတင်းစာမျက်နှာတွေမှာဒီမြင့်အမဲတွေတားပြီးတော့ဖော်ပြခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုမှာ2001ခုနှစ်စက်တင်ဘာ17ရက်ကအကြမ်းဖက်တိုက်ခိုက်မှုခံခဲ့ရပြီးခဲ့ရဆိုရင်ဩစတြေးလျပါလီမန်ကအတည်ပြုခဲ့တဲ့အကြမ်းဖက်မှုတံပြန်ရေးနဲ့လုံခြုံရေးဥပဒေပေါင်းက80ကျော်ရှိတယ်လို့သတင်းမီဒီယာလုပ်ငန်းကြီးတွေကထောက်ပြနေပါတယ်။အတိမ်အဆောင်မခံနိုင်တဲ့အချက်လက်တွေကိုသိရှိခွင့်မရအောင်လုပ်ထားတဲ့ဥပဒေတွေကိုသတင်းတောက်တွေကိုချွင်းချက်ထားဖို့သတင်းလွတ်လပ်ခွင့်ဆိုင်ရာဥပဒေကိုစနစ်တကျပြဋ္ဌာန်းဖို့နဲ့အတည်ပြုမှုနဲ့တရားစွဲနိုင်တယ်လို့သတ်မှတ်ထားတဲ့သတ်မှတ်ချက်တွေကိုရှော့ပေါ့ပေးဖို့အစိုးရဘက်တောင်းဆိုမှုတွေများလာချိန်မှာအခုလိုမျိုးအထင်ကရသတင်းစာကြီးတွေကတညီတညွတ်ထဲဆန္ဒပြကြတာဖြစ်ပါတယ်။ဩစတြေးလျနိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့ထောက်လှမ်းရေးဌာနတွေရဲ့ဆောင်ရွက်မှုကသတင်းလွတ်လပ်ခွင့်အပေါ်ဘလောက်တည်ရောက်မှုရှိနေတယ်လဲဆိုတာစုံစမ်းပေးဖို့အစိုးရကတော့လွှတ်တော်ကော်မတီတစ်ခုကိုတောင်းဆိုထားပါတယ်။ကော်မတီတွေးရှိချက်တွေကိုရှေ့လာမှအစီရင်ခံစာတင်ရမှာဖြစ်ပါတယ်ရှင်။
လဗလုန်နိုင်ငံမှာအကြီးအကျယ်အစိုးရဆက်ညင်ဆန္ဒပြပွဲတွေသတင်းတပတ်နီးပါးကြောင်ဖြစ်ခဲ့ပြီးတဲ့နောက်စီးပွားဆိုင်ရာပြည်ပြင်ပြောင်းလဲမဲ့အစီအစဉ်တွေကိုအစိုးရကဒီကနေ့မှအတည်ပြုမယ်လို့မျှော်လင့်ရပါတယ်။ကက်ဘိနက်ဝန်ကြီးအဖွဲ့ဒီနေ့အစောပိုင်းစီးဝေးပွဲမလုပ်ခင်ကဘယ်ရစ်မြို့တော်အဓိကလမ်းမကြီးတွေမှာဆန္ဒပြသူတွေကနေပြီးတော့အမှိုက်ပုံးတွေကိုမီးရှို့ပြီးတော့တားဆီးတွေလိုလုပ်ခဲ့ပါတယ်။လူတွေကိုအလုတ်တွေကြောင်းနေတက္ကသိုလ်တွေမသွားကြဖို့နဲ့အိတ်တကားတွေပိတ်ထားကြဖို့ဆော်မှုတွေကလည်းလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေပါတယ်။မိုဘိုင်းလက်ကန်ဖုန်းတွေပေါ်မှာ text message ပို့တာကိုအခွန်ကောက်မဲ့အစီအစဉ်ကြောင်းပြီးခဲ့တဲ့ကြာသပတေးနေ့ကစပြီးဆန္ဒပြနေကြတာဖြစ်ပါလေ။တနင်္ဂနွေတုန်းကဘေရုတ်မြို့တော်လမ်းတွေပေါ်မှာလူပေါင်း300ကျော်ဆန္ဒပြခဲ့ကြတာမှာ2005ခုနှစ်ကလေးကဆိုလို့ရှိရင်အကြီးကျယ်ဆုံးဆန္ဒပြပွဲကြီးဖြစ်ခဲ့ပါလေ။ဆန္ဒပြပွဲတွေကြောင့် text message အခွန်ကောက်မဲ့အစီအစဉ်ကိုဖျက်ခဲ့ပါလေ။ဒါပေမဲ့လို့ဆန္ဒပြသူတွေကအစိုးရ3စီဖျက်တော့ရေးကနေပြီးတော့အခြေခံအဆောက်အုံတွေပြည်ပြင်းအပါဝင်နိုင်ငံရေးစနစ်တစ်ခုလုံးကိုပြည်ပြင်းပြောင်းလဲဖို့အတွက်ဆက်လက်တောင်းဆိုနေကြပါလေ။နိုင်ငံရဲ့စီးပွားရေးအခြေအနေပိုဆိုးလာတာဟာအစိုးရအရာရှိတွေအာဂတိလဲစားလို့ဆိုပြီးတော့ဝန်ကြီးချုပ်စတ်ဟာရီရီနဲ့အစိုးရတစ်ခုလုံးနှုတ်ထွက်ပေးဖို့ဆိုပြီးဆန္ဒပြသူတွေကတောင်းဆိုနေကြပါတယ်ခင်ဗျာ
။ VOA American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11695ပိုင်းမီတာ32 kHz 9300များပိုင်းမီတာ57 kHz 5885တို့ဖြင့်စနစ်တင်းငွေမှာပိုင်းမီတာ190 kHz 1905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။မြန်မာနိုင်ငံရဲ့နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဂျပန်နိုင်ငံမှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ဒီကနေ့တွေ့ဆုံကြတာမှာရခိုင်ပြည်နယ်အခြေအနေတိုးတက်ရေးအတွက်မြန်မာအစိုးရရဲ့ကြိုးပမ်းချက်တွေကိုအစွမ်းကုန်အားပေးကူညီသွားမယ်လို့ဝန်ကြီးချုပ်အာဘေကပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုဆက်ဆွဲချက်တွေနဲ့ပတ်သက်လို့လည်းနိုင်ငံကလွတ်လပ်တဲ့စုံစမ်းမှုတွေရဲ့အကြံပြုချက်တွေအတိုင်းမြန်မာအစိုးရရောစစ်တပ်ကပါတင့်တော်တဲ့အရေးယူမှုတွေကိုချက်ချင်းလုပ်ဖို့လုံ့ဝလိုအပ်တယ်လို့ဂျပန်ဝန်ကြီးချုပ်ကဒေါက်တာဆန်းစုကြည်ကိုတိုက်တွန်းခဲ့ပါတယ်။အိုးအိမ်ဆုံးခွာနေရသူတွေနေရပြန်နိုင်ဖို့အခြေအနေဖန်တီးပေးဖို့လိုအပ်တယ်လို့လည်းဂျပန်ဝန်ကြီးချုပ်ကပြောကြားပါတယ်။ဒေါက်တာဆန်းစုကြည်ကလည်းရခိုင်ပြည်နယ်ကကိစ္စတွေကိုမှန်ကန်စွာဖြေရှင်းသွားဖို့ရည်ရွယ်ထားပြီးတော့လိုအပ်တဲ့ဆောင်ရွက်မှုတွေကိုလုပ်သွားဖို့လည်းတွန်းဆုတ်မှာမဟုတ်ဘူးလို့တုံ့ပြန်ခဲ့ပါတယ်။တိုင်းရင်းသားလူနည်းစုတွေနဲ့ငြိမ်းချမ်းရေးရအောင်ဆောင်ရွက်နေတဲ့ကိစ္စတွေကိုလည်းခေါင်းဆောင်နှစ်ယောက်ဆွေးနွေးခဲ့ကြတယ်လို့ဂျပန်နိုင်ငံကြားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရှေ့တိုးနိုင်ဖို့အတွက်ဂျပန်အစိုးရကတာဝန်ပေးထားတဲ့မြန်မာနိုင်ငံအမျိုးသားပြည်နယ်တင်းမြတ်ရေးဆိုင်ရာအထူးတန်တမန်ယိုဟီဆာဆာကာဝါနဲ့အတူလိုအပ်တဲ့ပံ့ပိုးမှုတွေဂျပန်ကဆက်လက်ပေးသွားမယ်လို့ဂျပန်ဝန်ကြီးချုပ်ကကတိပြုခဲ့ပါတယ်။တီလဝါအထူးစီးပွားရေးဆောင်ဖွံ့ဖြိုးရေးအပါအဝင်မြန်မာနိုင်ငံမှာယင်းနှိမ့်ညံ့မှုမြင့်တင်ရေးနဲ့အလုတ်ကင်ဖန်တီးရေးကိစ္စတွေကိုလည်းဂျပန်ဝန်ကြီးချုပ်အာဘေနဲ့ဒေါက်တာဆန်းစုကြည်တို့ဆွေးနွေးခဲ့ပါတယ်။ဂျပန်နိုင်ငံမှာလက်တလောကြုံခဲ့တဲ့ဟာကီဘေ့စ်မုန်တိုင်းကြီးဒဏ်ခံခဲ့ရသူတွေအတွက်အင်မတန်စိတ်မကောင်းတဲ့အကြောင်းလဲဒေါက်တာဆန်းစုကြည်ကဂျပန်ဝန်ကြီးချုပ်နဲ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်။နောက်ဖက်အင်္ဂါနေ့မှာကျင်းပမယ့်ဂျပန်ဘုရင်သစ်နာရီဟီတိုနန်တက်ပွဲကိုတက်ရောက်ဖို့အတွက်ဒေါက်တာဆန်းစုကြည်ဂျပန်နိုင်ငံမှာရောက်ရှိနေတာဖြစ်ပါတယ်
။တမရအိုဘားမားလက်ထက်တုန်းကကုန်သွယ်ခွင်နဲ့ပတ်သက်လို့ WTO ကမ္ဘာ့ကုန်သွယ်ရေးအဖွဲ့ကဆုံးဖြတ်ချက်ကိုအမေရိကန်ဘက်ကမလိုက်နာခဲ့ဘူးဆိုပြီးတော့နှစ်နာဆုံးရှုံးမှုတန်ဖိုး 1.4 ဘီလီယံပြန်လည်ရယူလိုတဲ့အကြောင်းတရုတ်ဘက်ကနေပြီးတော့ WTO ရဲ့ကုန်သွယ်ရေးအငြင်းပွားမှုဖြစ်ရှင်းအဖွဲ့ကိုတိုင်ကြားထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ WTO စီးမင်းတွေကိုမလိုက်နာခဲ့ဘူးလို့ WTO အယူခံတရားသူကြီးတွေကဇူလိုင်လတုန်းကပြောခဲ့ပြီးတော့ဒီစီးမင်းတွေကိုချိုးဖောက်တဲ့အခွန်တုပ်တွေကိုမပေးဘူးဆိုရင်တော့တရုတ်ဘက်ကတုံ့ပြန်မှုကိုရင်ဆိုင်ရလိမ့်မယ်ဆိုပြီးတော့အဲဒီတော့ကသတိပေးခဲ့ပါတယ်။ WTO ရဲ့အငြင်းပွားမှုဖြစ်ရှင်းအဖွဲ့ရဲ့ညွှန်ကြားချက်တွေနဲ့စီးမင်းဆုံးဖြတ်ချက်တွေကိုအမေရိကန်ဘက်ကဆက်ပြီးတော့ချိုးဖောက်နေတာကြောင့်နှစ်စဉ်ဒေါ်လာ 1.4 ဘီလီယံတန်ဖိုးပေးချေဖို့ရှိတာတွေကိုဆိုင်းငံ့ပေးထားဖို့တရုတ်ကနေပြီးတော့ရှောက်ထားတာပါ။ တရုတ်နိုင်ငံထုတ်တဲ့နေအောင်ကြီးစွမ်းအင်တူလောင်ပြားတွေ၊လီဒဟတိုင်တွေ၊တန်မြင့်တန်လုံးတွေ၊အလူမီနီယံကြောင်းတွေစုစုပေါင်းတန်မိုးဒေါ်လာ 9.3 ဘီလီယံသွင်းကုန်တွေပေါ်မှာအမေရိကန်ဘက်ကအခွင့်ယူခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကနေပြီးတော့2012ခုနှစ်ကတိုင်ကြားမှုဖွင့်ထားတာဖြစ်ပါတယ်။အမေရိကန်ကုန်သွယ်ရေးဌာနကနေပြီး2008ခုနှစ်ကနေပြီး2012ခုနှစ်အတွင်းသူလုပ်တဲ့စုံစမ်းစစ်ဆေးမှု18ခုကနေပြီးတော့အခုလိုအခွန်သတ်မှတ်တာလို့ဆိုပါတယ်။တရုတ်နိုင်ငံဟာအစိုးရပိုင်းလုပ်ငန်းတွေကိုကြားကန့်ပြီးပြီးတော့သူ့ရဲ့စီးပွားရေးကိုပုံသဏ္ဍာန်မကျတည်ဆောက်နေတယ်ဆိုတာအမေရိကန်ဘက်ကဆုံးဖြတ်ထားတာကို WTO ဘက်ကသဘောပေါက်လက်ခံတဲ့အကြောင်းအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရုံးကပြောပါတယ်။အမေရိကန်ဘက်ကဒီလိုယူဆထားပြီးမလို့လဲတရုတ်ကုန်ပစ္စည်းတွေကိုအခွန်အောက်လျှော့ပေးဖို့ WTO ကဆုံးဖြတ်ပေးပြီးသားဖြစ်ပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတက်မှပြီးတော့အပြန်လှန်အခွန်ကောက်တွေတိုးမြင့်နေချိန်မှာပဲအခုလိုမျိုးငြင်းပွားမှုအသစ်ထပ်ကြုံနေရတာပါ
။ဟောင်ကောင်မှာတနင်္ဂနွေနေ့ကဆန္ဒပြပွဲအတွင်းရဲတွေကမိသက်ပိုက်နဲ့ထိုးလူစုခွဲမှုအတွင်းမိသက်ပိုက်ကပြန်ရောက်ရေးတွေထိမှန်ဆွန့်ချင်းခဲ့တဲ့ဗလီရဲ့ကောင်းဆောင်တွေကိုအစိုးရအကြီးအကဲတွေကတောင်းပန်ခဲ့ပါတယ်။အုပ်ချုပ်ရေးမှူးကယ်ရီလမ်းနဲ့ရဲချုပ်တို့ဒီကနေ့အဲ့ဒီဗလီကိုတွားရောက်ပြီးတော့ဗလီကောင်းဆောင်တွေမွတ်စလင်အတိုင်းဝိုင်းကောင်းဆောင်တွေကိုတောင်းပန်စကားပြောကြားခဲ့ပါတယ်။တနင်္ဂနွေနေ့တုန်းကမိသက်ကားနဲ့အပြရောက်အရေးတွေပက်ဖြန့်လူစုခွဲမှုအတွင်းဗလီဂိတ်တကားနဲ့လှေကားတဲ့တွေထိမှန်ခဲ့တာပါ။ကောင်လုံးဗလီလို့သိကြတဲ့ကောင်လုံး Masjid and Islamic Center ဟာဟောင်ကောင်မှာရှိတဲ့အဓိကဗလီကြီးတစ်ခုဖြစ်ပါတယ်။ဒီနေ့ကနေ့နေတော့တားမြစ်ထားတဲ့ဂျားကဒီမိုကရေစီတောင်းဆိုဆန္ဒပြပွဲတွေမှာလူပေါင်းထောင်ပေါင်းချီပါဝင်ဆန္ဒပြခဲ့ပါတယ်။အများအားဖြင့်ဆန္ဒပြပွဲတွေဟာငြင်းငြင်းချမ်းချမ်းရှိခဲ့ပေမဲ့ရဲတွေနဲ့အထီးကရုံးဖြစ်တဲ့အကြမ်းဖက်ဆန္ဒပြသူတချို့ကအိမ်လုံးမိလောင်ပေါင်းတွေနဲ့ပစ်ပေါက်ခဲ့တယ်လို့ပြည်မကြီးနဲ့ဆက်နွယ်မှုရှိတဲ့ဆိုင်တွေကိုလည်းဖျက်ဆီးခဲ့ကြပါတယ်။ဆန္ဒပြသူတွေမျက်နှာဖုံးဆိုဆန္ဒပြတာကိုအစိုးရကတားမြစ်ထားပေမဲ့ဒါကိုအာခံတဲ့အနေနဲ့ဆန္ဒပြသူတွေကမျက်နှာတွေကိုဖုံးကွယ်ဆန္ဒပြခဲ့ကြပါတယ်ရှင
်။ချီလီနိုင်ငံမှာမိရထကားတွေတက်တဲ့ပုံမှာဆန္ဒပြပွဲတွေပေါ်ပေါက်လာခဲ့ပြီးတဲ့နောက်မိရဒါကတက်မှာကိုရုတ်သိမ်းပြီးလိုက်တဲ့နောက်မှာတော့မနေ့တနင်္ဂနွေနေ့ကထိဆက်ပြီးတော့ဆန္ဒပြနေကြဆဲဖြစ်ပါတယ်။သမရဆပီရှင်ပီနိုရာကမိရထားကားတွေကိုတိုးမကောက်တဖို့ဆုပ်ဖြတ်လိုက်ပြီးတဲ့နောက်မြို့တော်ဆန်ဒီယိုကိုမှဆက်ပြီးတော့ဆန္ဒပြသူတွေကိုလုံခြုံရေးတပ်တွေကမိသားပိုက်တွေမြို့ကိုဘုံတွေတုံးပြီးတော့ဖြိုခွဲပါတယ်။ဆန္ဒပြဝဲတွေအတွက်မှာဖောက်ထွင်းခိုးယူခံရတဲ့စူပါမားကတ်တစ်ခုမိလောင်လာကြောင်းမလို့လူ3ဦးသေဆုံးခဲ့ရပြီးတော့ဖောက်ထွင်းခိုးယူသူတွေကိုပြစ်ခတ်ဖမ်းဆီးတာကြောင်း2ဦးသေဆုံးခဲ့တယ်လို့ဆန်ဒီယိုကိုဒေသတောင်ရှိသူတွေကပြောပါတယ်။စီတူပူဆန္ဒပြမှုတွေကြောင့်ဘတ်စကားတွေမီလောင်ပျက်စီးရထားလိုင်းတွေရနာခဲ့ရသလိုရုံးဆောင်တွေနဲ့စတိုးဆိုင်တွေကိုပါမိရှုပ်ဖျက်ဆီးခဲ့တဲ့အတွက်ဒေါ်လာတန်းနဲ့ချီဆုံးရှုံးပြီးတော့နိုင်ငံတော်မှာရေးပေါ်ခြေနေကြေညာထားရပါတယ်ခင်ဗျာ
။တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညုံဦးတို့ပြောပြပေးခဲ့ကြတာပါရှင်။အခုမြန်မာပြည်နဲ့သက်ဆိုင်တဲ့သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ရပါမယ်။မြန်မာနိုင်ငံဟာ ILO အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ်ရဲ့သဘောတူစာချုပ်တွေကိုလိုက်နာတာရှိသလိုအစိုးရအလုပ်ရှင်အလုပ်သမားသုံးဖွင့်ဆိုင်ဆွေးနွေးပွဲတွေကနေအလုပ်သမားအခွင့်အရေးတိုးတက်ကောင်းမွန်အောင်လုပ်ပေးနေတယ်လို့အလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့ ILO တည်ထောင်ခြင်းနှစ်တရာပြည့်အခမ်းအနားမှာပြောပါတယ်။ ILO ရဲ့လက်ထောက်ညွှန်ကြားရေးမှူးချုပ် Greg Baines ကတော့မြန်မာနိုင်ငံအနေနဲ့လက်မှတ်ထိုးဖို့ကြံနေသေးတဲ့သဘောတူစာချုပ်တွေကိုလက်မှတ်ရေးထိုးဖို့တိုက်တွန်းပြောကြားလိုက်ပါတယ်။ဒီခန္ဓာမှာကိုယ်တိုင်သတင်းသွားယူခဲ့တဲ့ကိုဇော်ဝင်းလိုင်ကပြောပြပါမယ်ရှင်
။ကုလသမဂ္ဂလက်အောက်ခံအပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ် ILO တည်ထောင်ခြင်းရာပြည့်နှစ်ခန္ဓာကိုဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့တာမှာမြန်မာအစိုးရတာဝန်ရှိသူတွေ ILO အကြီးအကဲတွေနိုင်ငံတကာတန်တမာတွေအပါအဝင်အလုပ်သမားနဲ့အလုပ်သမားသမဂ္ဂကိုယ်စားလှယ်တွေနဲ့ဖိတ်ကြားထားတဲ့ဧည့်သည်တွေတက်ရောက်ခဲ့ကြပါတယ်။လက်ရှိမြန်မာအစိုးရအနေနဲ့ILO ကပြဋ္ဌာန်းထားတဲ့သဘောတူစာချုပ်တွေကိုလက်မှတ်ထိုးလိုက်နာကျင့်သုံးနေကြောင်းအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကပြောပါတယ
်မြန်မာနိုင်ငံအနေနဲ့ယာတိကာလကိုဂုဏ်ပြုတဲ့အနေနဲ့ ILO ရဲ့အခြေခံပြဋ္ဌာန်းချက်တစ်ခုဖြစ်တဲ့အငယ်ဆုံးအသက်ဆိုင်ရာပြဋ္ဌာန်းချက်အမှတ်138ကိုလက်ခံကျင့်သုံးနိုင်ရေးလိုအပ်တဲ့လုပ်ငန်းစဉ်များဆောင်ရွက်နေပြီဖြစ်ကြောင်းအလေးထားပြီးတော့မှအတည်ပြုလိုပါတယ်
မြန်မာနိုင်ငံဟာ1948ခုနှစ်မှာ ILO ရဲ့အဖွဲ့ဝင်ဖြစ်လာခဲ့တာပါ။အစောပိုင်းကာလတွေမှာမြန်မာအစိုးရနဲ့ ILO အကြားဆက်ဆံရေးပြည်လည်ခဲ့ပေမဲ့လည်းနောက်ပိုင်းစစ်အစိုးရလက်ထက်မှာမြန်မာနိုင်ငံအတွင်းလူ့ခွင့်ရေးချိုးဖောက်မှုတွေ၊အာဓမ္မခိုင်းစေမှုတွေနဲ့အလို့သမားအခွင့်အရေးချိုးဖောက်မှုတွေရှိခဲ့တာကြောင့်တင်းမာမှုတွေရှိခဲ့ပါတယ်။ ILO ရဲ့အဓိကလုပ်ငန်းတာဝန်တွေထဲမှာနိုင်ငံတကာကလိုက်နာကျင့်သုံးရမယ့်အလို့သမားဆိုင်ရာစီမင်းစည်းကမ်းတွေလည်းပါဝင်ပါတယ်။ခနေ့အချိန်ထိ ILO အနေနဲ့သဘောတူစာချုပ်ပေါင်း190ကိုချုပ်ဆိုနိုင်ခဲ့ပြီးဖြစ်တယ်လို့ ILO ရဲ့လက်ထောက်ညွှန်ကြားရေးမှူးချုပ် Greg Vines ကပြောပါတယ်။အဲ့ဒီစာချုပ်တွေလွတ်လပ်စွာစုဝေးခွင့်လုပ်ငန်းခွင့်အစဉ်ပြေရေးအလုပ်သမားတွေရဲ့ရပိုင်ခွင့်ကိုစုပေါင်းတောင်းဆိုပိုင်ခွင့်ဆိုတဲ့အချက်တွေလည်းပါဝင်တယ်လို့ဆိုပါတယ်။ အာရမခန့်စီမှုအသက်မပြည့်သေးတဲ့ကလေးငယ်တွေကိုခန့်စီမှုအလောက်ကန်လျှောက်ထားသူတွေကိုခွဲခြားဆက်ဆံမှုစတဲ့အချက်တွေဟာ ILO ကလက်ခံအတိအမှတ်ပြုထားတဲ့အခြေခံသဘောတူညီချက်တွေဖြစ်ပြီးမြန်မာနိုင်ငံဟာလည်းအဲ့ဒီသဘောတူညီချက်တချို့ကိုလက်မှတ်ထိုးပြီးဖြစ်တယ်လို့ Greg Vines ကပြောပါတယ်
The government of Myanmar has so far ratified 3 of those.
မြန်မာဆိုရဟာအဲ့ဒီလိုနိုင်ငံတကာသဘောတူညီချက်တွေက3ခုကိုလက်မှတ်ထိုးထားပြီးဖြစ်ပါတယ်။၄ခုမြောက်ကိုလက်မှတ်ထိုးနိုင်ဖို့အတွက်ဆွေးနွေးမှုတွေဟာလည်းတိုးတက်ကောင်းမွန်နေတယ်လို့ကျွန်တော်တို့ဒီမနက်ပဲကြားသိလိုက်ရပါတယ်။အဲ့ဒီလုပ်ငန်းကိုဆက်လက်ဆောင်ရွက်ပြီးတော့ကြံနေသေးတဲ့ ILO ရဲ့အဓိကသဘောတူစာချုပ်တွေမှာလက်မှတ်ထိုးဖို့ကျွန်တော်တို့တိုက်တွန်းပြောကြားလိုပါတယ်
။အလုသမားအခွင့်အရေးကိုတောက်လျှောက်ဆောင်ရွက်လာသူလည်းဖြစ်လက်ရှိမှာမြန်မာနိုင်ငံလုံးဆိုင်ရာအလုသမားတမကများအဖွဲ့ချုပ် CTUM ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဥမ္မောင်ကတော့မြန်မာနိုင်ငံမှာပြောင်းလဲမှုတွေဖြစ်ပေါ်လာဖို့ ILO ကကူညီပေးခဲ့တဲ့အကြောင်းပြောပါတယ်။
We really push for change.
ILO ကပြဋ္ဌာန်းထားတဲ့သဘောတူစာချုပ်ကရန်ရားတွေကိုအသုံးပြုပြီးမြန်မာနိုင်ငံမှာပြောင်းလဲမှုဖြစ်ပေါ်အောင်ဖိအားပေးလှုပ်ဆောင်ခဲ့တာကြောင့်ပြောင်းလဲမှုကိုကျွန်တော်တို့ရခဲ့ပါတယ
်။1919ခုနှစ်မှာစတင်တည်ထောင်ခဲ့တဲ့ ILO အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ်ကြီးကြောင့်တနေ့ကိုအလုပ်လုပ်ချင်း၈နာရီဆိုတဲ့တတ်မှတ်ချက်ထွက်လာခဲ့တာပါ။ဒါအပြင်တခြားအလုပ်သမားအခွင့်အရေးနဲ့ဆိုင်တဲ့ပြဋ္ဌာန်းချက်ဥပဒေတွေထွက်ပေါ်လာနိုင်အောင်ဆွမ်းဆောင်ပေးနိုင်ခဲ့တဲ့ ILO အဖွဲ့ကြီးဟာ1969ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုချီးမြှင့်ခြင်းခံခဲ့ရပါတယ်ခင်ဗျာ
။ကိုဇော်ဝင်းလှိုင်ပြောပြသွားတာပါရှင်။အခုမြန်မာနိုင်ငံရေးမှာအမျိုးသမီးတွေရဲ့ပါဝင်မှုနှုန်းနှဲနေသေးတယ်ဆိုတဲ့အကြောင်းပြောပြပေးပါဦးမယ်။မြန်မာနိုင်ငံလွှတ်တော်အတွင်းအမျိုးသမီးပါဝင်မှုဟာဆယ်ရာခိုင်နှုန်းကျော်သာရှိသေးပြီးအိန္ဒိယအာဆီယံနိုင်ငံတွေနဲ့ရှင်ရင်ဒေသတွေမှာဒုတိယအနည်းဆုံးဖြစ်တယ်လို့နိုင်ငံတကာစစ်တမ်းတွေကဖော်ပြထားပါတယ်။အားလုံးပါဝင်နိုင်တဲ့နိုင်ငံရေးစနစ်ကိုချမှတ်နိုင်ဖို့ဆိုရင်လက်ရှိရွေးကောက်ပွဲစနစ်ကိုပြင်ဆင်သင့်တယ်လို့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တချို့ကတောင်းဆိုသလိုရွေးကောက်ပွဲစောင့်ကြည့်သူတွေကတော့အမျိုးသမီးတွေနိုင်ငံရေးထဲပါဝင်နိုင်ဖို့ဆုံးဖြတ်ချက်ချနိုင်မဲ့နေရာတွေမှာနေရာပေးဖို့လိုမယ်လို့လည်းထောက်ပြနေကြပါတယ်။ဒီသတင်းကိုကိုယ်တိုင်သတင်းသွားယူခဲ့တဲ့မိခါကပြောပြမှာပါရှင်
။ရွေးကောက်ပွဲနိုင်ငံရေးမှာအမျိုးသမီးတွေဒီထက်ပါဝင်နိုင်ဖို့အတွက်နိုင်ငံရေးပါတီတွေရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တွေအရက်ဖက်အဖွဲ့စည်းတွေပူးပေါင်းကာအောက်တိုဘာ20ရက်နေ့ကပတ်ရိုင်ရဲ့ဟိုတယ်မှာအမျိုးသမီးများနဲ့နိုင်ငံရေးဆွေးနွေးပွဲအတွင်းပင်နိုင်ဆွေးနွေးသူတွေကအဲ့ဒီလိုထောက်ပြခဲ့ကြတာပါ။ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ iPace ကကောက်ခံထားတဲ့စာရင်းတွေအရပြီးခဲ့တဲ့2010ရွေးကောက်ပွဲနဲ့2012ကြာပြတ်တို့မှာအမျိုးသမီးပါဝင်မှုဟာ600ခန့်နှုန်းသာရှိခဲ့ရာကနေ2015မှာတော့2ဆလောက်တက်ခဲ့ပြီးလက်ရှိအခြေအနေမှာ 73.8 ခန့်နှုန်းလောက်ရှိမယ်လို့ဆိုပါတယ်ဒီပမာဏဟာအိန္ဒိယအာဆီယံနိုင်ငံတွေနဲ့ရှိရင်ဒေတာတွင်းမှာဒုတိယအနည်းဆုံးဖြစ်ပါတယ
်ဒီနိုင်ငံရေးပါတီတွေနဲ့သူတို့မူဝါဒချမှတ်ဖို့လိုတယ်အခြေခံကြာဆုံးချက်ကတော့ဆိုနိုင်ငံရေးပါတီတွေမူဝါဒချမှတ်တာသူတို့အကောင့်ထဲပေါ်လာအောင်သူတို့မှာသူတို့တချို့ခက်ခဲတွေအကောင့်တွေပေါ်လာဘူးလို့ဆိုရင်ကျွန်တော်တို့ဒါမျိုးဟိုကျွန်တော်တို့ဒီပြည်ထောင်စုရေးကော်မရှင်အနေနဲ့ကျွန်တော်တို့ဘယ်လောက်ထိကျွန်တော်တို့ပါဝင်နိုင်မလဲသူတို့အနေနဲ့ဥပမာဒါအကူအညီဘယ်လောက်ပေးနိုင်မလဲအဲဆိုတာမျိုးဟိုဥပမာကျွန်တော်တို့ဒီအမျိုးသမီးကိုယ်စားလောင်းနေပါလာတဲ့အတွက်ကြောင့်မလို့နိုင်ငံရေးပါတီအနေနဲ့ဘယ်လိုထောက်ပံ့မျိုးရမလဲဆိုတာမျိုးအဲ့နှစ်ခုကျွန်တော်တို့လုပ်ဖို့ဟိုလိုတယ်လို့ကျွန်တော်ယူဆတယ
်ရေးကော်ပွဲကော်မရှင်အနေနဲ့အမျိုးသမီးလွှတ်တော်ကိုယ်စားလောင်းတွေများများဝင်ရောက်ရှင်ပြိုင်ပဲအခင်းအကျင်းမျိုးဖြစ်လာနိုင်အောင်လက်ရှိရွေးကောက်ပွဲပုံစံကိုပြန်ဆန်းစစ်ဖို့လိုတယ်လို့လည်းသူကထောက်ပြသွားပါတယ်။ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဟောင်းတဦးဖြစ်တဲ့ဒေါက်တာညညိုသိန်းကတော့နိုင်ငံရေးလုပ်တဲ့အမျိုးသမီးတွေဟာအမျိုးသားတွေထက်ပိုပြီးတိုက်ခိုက်မှုတွေရှိနေပေမဲ့တိကျတဲ့ရွေးကောက်ပွဲဥပဒေနဲ့ကာကွယ်ပေးထားမှုမရှိတာကြောင့်အမျိုးသမီးတွေနိုင်ငံရေးမှာပါဝင်နိုင်ဖို့အားနည်းနေတယ်လို့ဆိုသွားပါတယ်
။နိုင်ငံရေးခေါင်းဆောင်တွေကအမျိုးသမီးပါဝင်မှုအမျိုးသမီးတွေရဲ့နိုင်ငံရေးမှာပါဝင်မှုကိုတေချာစေတဲ့ကိုတာစနစ်ပေါ့နော်အ ਨੇ ဆုံး30ရာခိုင်နှုန်းလွှတ်တော်ထဲမှာပါဝင်ရေးဆိုင်ရာဟိုလက်တွေ့ကျင့်သုံးမှုကိုနိုင်ငံရေးခေါင်းဆောင်တော်တော်များများကသဘောမတူဘူးပေါ့အထူးသဖြင့်အန်တီလိုနိုင်ငံဦးဆောင်တဲ့ဒီ NLD အနေနဲ့ကဒီကိုတာစနစ်ကိုလုံးဝသဘောမတူဘူးပေါ့နော်ရေရှင်းရှိတဲ့အမျိုးသမီးတွေကိုပဲလွှတ်တော်ထဲမှာမြင်ချင်တာဖြစ်တဲ့အတွက်ကြောင့်မလို့ပေါ့နော်အမျိုးသမီးဖြစ်တိုင်းလွှတ်တော်ထဲကိုပေါ့နော်ရောက်ဖို့ဆိုတာရောက်ဖို့ကိုတာတစ်ခုထားမယ်ဆိုတဲ့အပေါ်မှာပေါ့နော်ဒီ NLD အနေနဲ့ကသဘောမတူနိုင်ဖြစ်နေတယ်ပေါ့နော
်လူပောင်တဲ့ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့အမျိုးသမီးတွေနိုင်ငံရေးမှာပါဝင်လာနိုင်ဖို့အတွက်သူတို့ပါတီကအမျိုးသမီးပါဝင်မှုနှုန်းကိုပြောင်းလဲသွားမယ်လို့ဆိုလိုက်ပါတယ်
သူပါတီရဲ့ဒုတိယဥက္ကဋ္ဌကကျွန်တော်တို့အမျိုးသမီးပါကျွန်တော်တို့ပါတီရဲ့ Territory အတွင်းမှာအမျိုးသမီးပါကျွန်တော်တို့ပါတီရဲ့ဒီဘိုကွန်ပလီ တဲမာကို၌ကအမျိုးသမီးတွေပါပါတယ်။သို့တော်လည်းပဲ30ရာခိုင်နှုန်းအဆင့်တော့မရှိသေးဘူး။30ရာခိုင်နှုန်းအနှိမ်ဆုံးရအောင်လို့ကျွန်တော်တို့စူးစမ်းဆောင်ရွက်သွားမှာဖြစ်ပါတယ
်။ The Asian Foundation ကထုတ်ပြန်ထားတဲ့ပြီးခဲ့တဲ့2017ကနေ2016အတွင်းအမျိုးသမီးတွေမြန်မာနိုင်ငံရေးမှာပါဝင်လာမှုအစီရင်ခံစာအရပြည်အောင်စုအဆင့်နဲ့တိုင်းနယ်ပြည်နယ်အဆင့်စရဲလွတ်တော်အသီးသီးမှာအမျိုးသမီးလွတ်တော်ကိုယ်စားလှယ်အရေးအတွက်ဟာအယောက်150ကျော်ရှိခဲ့တယ်လို့ဖော်ပြထားပါတယ်။ဒါဟာအရင်သမရဦးသိန်းစိန်လက်ထက်ပါဝင်မှုနဲ့ဆိုနှစ်ဆလောက်တိုးလာတာပါ။ပြည်내နဲ့တိုင်းလွတ်တော်တွေမှာဆိုရင်လေအမျိုးသမီးလွတ်တော်ကိုယ်စားလှယ်တွေဟာအယောက်90နီးပါးရှိလာတာကြောင့်နှိုင်းရှင်ကြည့်မယ်ဆိုရင်2015ခုနှစ်ရွေးကောက်ခံရတဲ့အမျိုးသမီးအမတ်အရေးအတွက်ဟာ7300ခန့်နှုန်းနီးပါးရှိနေတာမို့3ဆလောက်ပိုများကြောင်းဖော်ပြထားပါတယ်ထုတ်ပြန်ထားတဲ့စစ်တမ်းတွေအရမြန်မာနိုင်ငံမှာရှေးဟိုးဆွဲအယူကြီးတာသက်ဆိုင်ရာပါတီတွေဘက်ကထောက်ပံ့ပေးမှုအားနေတာလုံခြုံရေးအားနေတဲ့နေရာတွေနဲ့မငြင်းညံ့တဲ့နေရာတွေဆိုရင်ဌာနေတိုင်းရင်းသားအမျိုးသမီးတွေမှာစားဝတ်နေရေးနဲ့လုံခြုံရေးပိုင်းစိုးရိမ်ရတာတွေကြောင့်ထင်တယ်လို့မြန်မာနိုင်ငံရေးမှာပါဝင်နိုင်ခြင်းမရှိဘူးလို့ The Asian Foundation ကထောက်ပြထားပါတယ်။အခုချိန်ထိပါတီတွေနဲ့အစိုးရဘက်ကဒါတွေကိုလစ်လျူရှုဆဲဖြစ်တာကြောင့်အမျိုးသမီးတွေနိုင်ငံရေးရဲ့မှာပါဝင်မှုနှုန်းကအားနည်းနေဆဲဖြစ်တယ်လို့နိုင်ငံရေးလေးလာတုံသက်သူတွေကထောက်ပြနေကြပါတယ်ရှင်။
မေခပြောပြသွားတာပါရှင်။အခုတခါတော့ရခိုင်ပြည်နယ်တဲကတိုက်ပွဲသတင်းတွေကိုအလှည့်ပေးပါဦးမယ်။ဒီကနေ့မနေ့ရခိုင်ပြည်နယ်မင်းပြားမြို့နယ်ဘုံခွဲတိုက်ခိုက်မှုဖြစ်စဉ်အတွင်းအမျိုးသမီး2ဦးလက်နက်ကြီးကြီးသင့်ဒဏ်ရာရခဲ့တယ်လို့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကအတည်ပြုပါတယ်။ဘူးသီးတော်မြို့နယ်အတွင်းလက်နက်ကြီးပောက်ကွဲခဲ့တာမှလည်းအမျိုးသမီး2ဦးဒဏ်ရာရခဲ့တယ်လို့မြောက်ဦးမြို့နယ်ထဲမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်ကလေးငယ်တွေစစ်ရှောင်ရင်းရေနစ်သေဆုံးခဲ့တာတွေရှိတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါရခိုင်ပြည်နယ်မင်းပြမြို့နယ်နရန်လန်းစုံနီးမှာဒီမနေ့ပိုင်းမိုင်းပေါက်ကွဲမှုဖြစ်ပွားပြီးပြစ်ခတ်မှုဖြစ်ပွားခဲ့လို့ရွာသားတွေတန်ရာရရှိကြောင်းပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးလှသိန်းအောင်ကပြောပါရယ
်မနေ့ချင်းအိုကွဲကတည်းကဖြစ်တာအဲ့ဒါလေမိုင်းနှလုံးကွဲတယ်မိုင်းနှလုံးကွဲပြီးတော့အပြန်လာပြက်ကြတာတော့မရှိဘူးကဟိုခေါင်းကောက်ရဟောင်းတို့ကလက်နေကြည့်ကြလုံးကြတယ်အဲ့ဒီနားမှာကြတဲ့အခါသမင်းနဲ့အမေနှစ်ယောက်ကအဲ့ဒီလက်နေကြည့်ရဲ့အစတိမှန်တဲ့အတွက်အခုလက်ရှိရတော့မင်းပြချင်းကိုရောက်နေတယ်
ဘုံဘွားကွဲတဲ့နေရာမှာမနေ့ကမြန်မာစစ်တပ်တွေရှိတဲ့နေရာဖြစ်ပြီးဘယ်ဘက်ကဘုံထောင်ထားတဲ့ဆိုတာမသိရှိနိုင်ဘူးလို့ဦးလှသိန်းအောင်ကဆက်ပြောပါတယ်
။မြန်မာတော်တော်တို့အဲ့ဒီနားမှာကားကဲဖိတ်တခုလောက်တာရှိတယ်။အဲ့ဒီကားကဲဖိတ်နားမှာပဲမနေ့ကတော့အဲ့ဒီနားမှာဟိုတက်ကပြည်ခွင့်ရလောက်ရှိတယ်ဆိုပြီးတော့ဒေသခံတွေကတော့ပြောတယ်။ဒီနေ့မနေ့ချင်းအိုကွဲလာမှာတော့ဒီမင်းကြီးကထွက်သွားတဲ့ကားကိုခွဲတာပဲ။ဘယ်သူရဲ့လက်ချက်ကြောင့်ပြောဖို့ခဲ့တယ်
ဒီနေ့ဘုံကွဲမှုမှာထိခိုက်မှုမရှိပေမဲ့ဘုံကွဲပြီးပြစ်ခတ်မှုကြောင့်ခလောင်းရွာဟောင်းမှာလက်နက်ကြီးကျရောက်ခဲ့ပြီးမခင်ဝင်းຫນွေအသက်20နဲ့မခင်ဦးຫນွေအသက်3နှစ်တို့ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ပြီးကြတဲ့လပိုင်းကလည်းဒရန်လန်းစုံဘက်မှာဘုံပွားကွဲမှုဖြစ်ပွားခဲ့ပြီးဒီကနေ့ဘုံပွားကွဲမှုဟာဒုတိယကြိမ်ပွားကွဲမှုလည်းဖြစ်ပါတယ်။မနေ့ညကလည်းဗူရီတောင်မြို့နယ်ထိပ်သူပေါက်ကျေးရွာဘက်မှာလက်နက်ကြီးကျရောက်ပွားကွဲခဲ့လို့မွတ်စလင်ကျေးရွာသူမျိုးသမီးတို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ထိပ်သူပေါက်ရွာသားတို့ကပြောပါတယ်။
เนี่ยคนน่ะดิบ่เอ้าเบิกละล่ะเลยเบิกป่ะจ้ะเลยเอ้าไม่ถูกโหเอ้าลานาดิเสียมีนาไปหัวทําไมแกลูกชื่อสุดนี่จะสบายอ่ะชื่อรู้อยู่ที่ตัวบ่เลยเอ้าชื่อรู้ก็ลาไปมาหัวสบายมา
ပြီးခဲ့တဲ့စနေနေ့ကလည်းမြောက်ဦးမြို့နယ်လက်ကကျေးရွာနီးမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီတိုက်ပွဲဖြစ်စဉ်တွင်ကလေးငယ်နှူးစစ်ဘေးသိမ်းရှောင်ရင်ခလေးမောက်တိတ်ဆုံးခဲ့ရတယ်လို့ဘေဘင်ရင်စစ်ဆောင်စခန်းတာဝန်ခံဦးအောင်စိန်ဦးကပြောပါတယ
်ဒီလက်ကမှာစိတ်ကြီးဖြစ်တာဖြစ်တာနဲ့ဒီဝေသာလီရာကလေးနဲ့ရောက်သူတို့ကဒီပြန်နေပြီးတော့ပြလာတော့တယ်လို့ကလေးနဲ့တော့တဲ့ခါရှောင်းချင်းလေးရောက်တော့လေညာရေနှုတ်ကြည့်တော့တာနေရာချစ်ရှောင်းနေသမီးမိန်းကလေးတယောက်နဲ့သူနေတော့ရောက်ကြလေးတယောက်
ဝေဒာလီကစစ်ချောင်းတို့ဟာပေပင်ရင်စစ်ချောင်းစခန်းကိုရောက်လာပြီးအဲ့ဒီကနေတဆင့်ပြန့်လှရွာကိုသွားမှာချောင်းတွင်ရေနစ်မြုပ်တိတ်ဆုံးလာလို့သူကဆိုပါတယ်လက်ရှိဝေဒာလီနဲ့လက်ကရွာမှာတက်ကြီးပန်းတို့ကလွှဲပြီးအားလုံးစစ်ပြီးတိမ်းရှောင်နေကြရပါတယ်ဒီကနေ့မင်းပြမြို့နယ်တွင်တိုက်ပွဲအခြေအနေကိုမသိရသေးပေမဲ့မြောက်ဦးမြို့နယ်လက်ကပြေးရွာတိုက်ပွဲအခြေအနေကိုတော့အေးအေးပြန်ကြားရေးတာဝန်ခံခိုင်သူခကအခုလိုပြောပါတယ်
ဒီကိုရင်းနေကတော့အဲ့ဒီမြောက်မြို့နယ်လက်ကရွာနာမှာမနေ့6နာရီကစပြီးတော့အဲ့မှာတိုက်ပွဲအပြင်းထန်ဖြစ်တာရှိမနေ့7နာရီတကူလာတဲ့နောက်ထပ်စစ်ကြောင်းတစ်ခုကိုဒီဝေဒာလီရွာနာမှာကျွန်တော်တို့ဒီခိုင်းတက်တော်ကနေပြီးတော့ဖြတ်တိုက်တာရှိတယ်လက်ကတိုက်ပွဲမှာတော့ဒီရန်သူဘက်ကတော့ကျွန်တော်တို့လက်နက်ပစ္စည်းတချို့ကိုကျွန်တော်တို့သိမ်းဆည်းရမိတာရှိတယ်ပြည်ညာနေကလည်းပဲအဲ့ဒီအနီးနားတစ်ဝိုက်မှာတော့ဒီထိတွေ့မှုတချို့တော့ရှိတယ်လို့ပြောတယ်
မြန်မာမျိုးနဲ့ဘုံခွဲတိုက်ခိုက်မှုနဲ့မြောက်မျိုးနဲ့တိုက်ပွဲချင်းတွေကိုသိရှိဖို့တမတော်ပြန်ကြားရေးဖွဲ့ကိုအချိန်ချင်းဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရရှိခဲ့ပါဘူး။ရခိုင်ပြည်နယ်တွင်ဖြစ်ပွားနေတဲ့မြန်မာတမတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲစဉ်တွင်ဘုံပေါက်ကွဲမှုဖြစ်စဉ်တွင်မှာအရသာ90ခန့်တေဆုံးမှုတွေများပြားလာနေပါတယ်။ဒီဆယ်လကြာဖြစ
တလအတွင်းဒုတိယကြိမ်မြောက်ဖြစ်ခဲ့တဲ့လူသတ်မှုအကြောင်းပြောပြခြင်းပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့နယ်ခင်းနင်းရွာကျောင်းတိုင်ဆရာတော်ကိုအမည်မသိတနတ်သမားနှစ်ဦးကတနင်္ဂနွေနေ့ညကတပ်ဖြတ်သွားပါတယ်။ဒါဟာဒီလအတွင်းမှာလာရှုမြို့နယ်တဲ့ဒုတိယအကြိမ်မြောက်လှုပ်ရှားမှုဖြစ်ပြီးတရားခဏ်တွေကိုတော့အခုချိန်ထိဖမ်းမမိသေးပါဘူး။ဒီသတင်းကိုဖီအိုအီမြန်မာပိုင်းသတင်း
တရှိတာဖြစ်ပြီးရှမ်းနဲ့တအန်းပလောင်လူမျိုးတွေရောနှောနေထိုင်တဲ့ကျေးရွာဖြစ်ပါတယ်။အခင်းဖြစ်ပွားပုံကိုခင်းနင်းဖုံးတော်ကြီးကျောင်းကတန်ဃာတော်တပါးက VOA ကိုအခုလိုမိန့်ကြားပါတယ်
။မြတ်စွာဘုရားကျောင်းနိုင်ရနေခွန်နိုင်ရှင်သာမဏေဒီနဲ့အခန်းကြီးဦးပင်ကြီးဟိုကျောင်းရှိကိုတရားထိုင်နေတဲ့အချိန်မှာအဲတနတ်တန်ကြားတဲ့အချိန်မှာ6:45 မိနစ်ပေါ့နော်ကျောက်တန်လူတနတ်တန်လူနဲ့ခွဲခြားများချထုတ်ကြည့်လိုက်တဲ့အချိန်မှာကျတော့အကြောင်းအတဲ့ဒီအကြောင်းအတဲ့ခီကားနာမှာတနတ်တန်နဲ့ရဲကြနေတာပေါ့နော်ရဲကြနေတာဒီလိုမှရက်ကူပြီးလို့ပေါ်ခဲ့ပြီးရဲရီခွာတယ်ပေါ့20နှစ်ညဘူးမနည်းရပေါ့နော
်ဘာကြောင့်လုတ်ကြံခံရတယ်လဲဆိုတာနဲ့ပတ်သက်လို့အခုလိုဆက်လက်မိန်ပါတယ
်ဦးရှင်တို့ဘယ်လိုပြောမှန်းမသိပါဘူးတခါကြီးကဘယ်လိုမှလည်းခံမှန်းလို့မတတ်ပါဘူးအဲ့ဒီကိစ္စလေးနဲ့တော့တကယ်ရစဉ်ညားတော့ဘာရှိလဲပုံကူကြီးကတော့ရှိတာလည်းမတွေ့ပါဘူး။ဒီပါရီတက်မလို့နိုင်ငံရေးတက်မလို့ဘူး။နော်ဦးစင်းတိတလောက်ပြောပေါ့နော်။ဒါပေါ့နော်အဲ့လိုပေါ့နော်။ဂျန်နဲ့ဂျန်နာလည်းဦးစင်းစဉ်းစားလို့မရတော့ဖြစ်နေတယ်။ဒါကြီးရ
။ဒေသခံတချို့ကတော့ဒီလုတ်ကြံမှုဟာကျောင်းနိုင်ဖုန်ကြီးနေရာနဲ့ပတ်သက်နိုင်ကြောင်းသုံးသပ်တာတွေရှိနေပါတဲ့။ရဲတပ်ဖွဲ့ကတော့တရားခံကိုစုံစမ်းနေစေရှိကြောင်းနောက်မွန်းကြေးရွာရဲစခန်းကတာဝန်ရှိသူတဦးကပြောပါတဲ့။
အော်ကျွန်တော်တို့ကဒီဥစ္စာကိုစက်ကြီးပုံမှာ3နှစ်နဲ့ကျွန်တော်တို့အရေးကြီးမှုခွင့်လာတာပေါ့ဒီကြီးခင်းနေကြတော့ဥစ္စာဒါတရားလိုလုပ်ပြီးတော့ပေါ့ကျန်တဲ့တရားခံတော့ကျွန်တော်တို့ကတော့ဒီစုံစမ်းခဲ့ပေါ့ဒီကဟိုကျန်တဲ့အထောက်ထားလဲဒီမှာကိုရင်နေဦးစင်းလေးရောကဒီပြင်းမှုကြီးလို့လည်းသူတော့သူတော့မမြင်လိုက်ဘူးလေစက်ကြီးကထောက်ထားတော့ဟိုကပြိတော့ထောက်ထားတော့မသိဘူးပေါ့ဟိုလက်နက်ကင်ဖွဲ့ဒီခုကအဲ့လိုမျိုးပဲဟောတယ်ဖြစ်တော့ကျန်တဲ့ပါတဲ့လူတယောက်လာလို့ပေါ့ဒီတားတော့အလုံးပေါင်းအနာကူပေါင်းတော့5ချက်တော့ကျွန်တော်တို့တွေ့ရပေါ့ဒီနားမှာတော့ဒီစီဇန်ကတော့9တောက်တွေ့ရပါကျွန်တော
်ဒီလ15ရက်နေ့ကလည်းလာရှိုးမြို့နယ်မန်ကောင်းကျေးရွာတကြီးဟာသူ့ရဲ့နေအိမ်မှာပဲတနက်နေ့ပြစ်တက်ခံခဲ့ရပြီးတရားခံကိုတော့စုံစမ်းနေဆဲရှိပါတယ်လာရှိုးမြို့နယ်အတွင်းမှာအခုလိုလုံခြုံမှုတွေဖြစ်ပွားတဲ့အပေါ်မှာတော့1990ရွေးကောက်ပွဲလွှတ်တော်ကိုယ်စားလှယ်ဦးဆိုင်မြင့်မောင်ကအခုလိုတုံ့တက်ပါတယ
်ဒီပေမြောက်ပိုင်းကနေလက်နက်ကိုင်အဖွဲ့ကြီးတက်နေပြည်လူဆက်လူဆက်ခဲ့နေကြတယ်အမြဲတမ်းရှိတယ်ဘုရားတရားအင်္ဂါကိုများနေပါလေအဲ့ဒါလည်းအင်္ဂါဆိုနေပါလေအဲ့ဒီလိုကတော့သမိုးရပါဘုရားရှိတဲ့ဒီလိုတော့ဒီလိုတွေကိုရန်စာရုံသုံးဆွဲနေတယ်လေအဲ့ပြီးကြရမှာဘုရားဦးတရားတော်မှဆင်းနေတယ်ဒီလိုကတော့ဒီလိုစီမံကလည်းဖြစ်နေတယ်ဆိုတော့ဒီလိုတွေကအနာအနာပြောင်းသွားဖြစ်နေကြတာလားပါလို့ဘယ်နဲ့ဖြစ်
ပြီးကြတဲ့နှစ်နိုဝင်ဘာလအတွင်းကလည်းရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့ဓမ္မမေဒနီရွှေကျင်ကျောင်းဆရာတော်ကိုစိုင်ကယ်စီးတနတ်သမား2ဦးကဝင်ရောက်လှုပ်ကြံခဲ့ဘူးပါတဲ့
ကိုမိုးစောပြောပြသွားတာပါရှင်ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ချက်ပေးစာတွေပို့ဖို့လိုတယ်နားဆင်လိုတဲ့တည်တခြင်းတွေတောင်းယူလိုတယ်ဆိုရင်ကျမတို့ရဲ့စာတိုက်လိပ်စာက VOA American တပ်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ဖြစ်ပါတယ် email လိပ်စာ bamis@voanews.com ကိုလည်းပို့ဖို့နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2019ခုနှစ်အောက်တိုဘာလ27ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ2532 51နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုညပိုင်း 9:00 ခွဲကနေ 10:00 ထိထုတ်လွှင့်မဲ့အစီအစဉ်တွေမှာတော့စီးပွားရေးကဏ္ဍတက်တန်ရောင်သတင်းလွှာဘလော့ဂါတွေပြောသမျှအစီအစဉ်နဲ့အတူသူယုံကြည်ရာမှာနားဆင်ကြရမှာကကျွန်မရဲ့ယုံကြည
်ရာကတော့ယူယူလေးပါပဲမိတ်ဆွေတွေကိုယုံကြည်တာပဲဖြစ်ပါတယ်ခုနောက်ပိုင်းကျမတို့ရဲ့လူဖွဲ့စည်းမှလိုအပ်နေတာကယုံကြည်မှုပါတယောက်နဲ့တယောက
်ဒီကဗျာဆရာမစုမီအောင်ရဲ့ယုံကြည်ရာကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်ဒီစီဇန်တွေကမှအခုရင်ဆုံးစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးသွားပါမယ်လျှက်စစ်စွန်းအင်လိုအပ်ချက်ကြီးတဲ့မြန်မာနိုင်ငံမှာအစိုးရရေအားလျှက်စစ်စီမံကိန်းကြီးတွေနဲ့ကြောင်ပြီးသွေးသုံးလျှက်စစ်တာအပိဆက်ယုံစီမံကိန်းတွေကိုစန့်ကျင်ကန့်ကွက်နေကြတဲ့အချိန်မှာပြန်ပြည့်မြဲစွန်းအင်ကိုပြောင်းသုံးဖို့အရက်ဖက်အဖွဲ့အစည်းတွေကတိုက်တွန်းနေကြပါတယ်ပြန်ပြည့်မြဲစွန်းအင်ကိုမူဝါဒအရပြောင်းလဲဆောင်ရွက်ရင်ရောစီးပွားရေးအရာတွက်ချေကြိုက်မလားလူထုနဲ့စီးပွားရေးလုပ်ငန်းတွေအတွက်တည်ငြိမ်ပြီးပြည့်မီတဲ့ဓာတ်အားပမာဏရဖို့အာမခံချက်ရောရှိသလားအမေရိကန်ပြည်ထောင်စုဝါရှင်တန် DC ကကမ္ဘာ့ဘဏ်ရုံးချုပ်မှာမြမလျက်စစ်ကန္တာအရေးလာပြီးတော့ဆွေးနွေးတဲ့ Save the Natural Resource စာနာအဖွဲ့ဒါရိုက်တာကိုအေဘရာဂျူဂျူကို VOA Studio မှာမတ်သိန်ကြီးထိုက်ကမေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကန္တာမှာတင်ပြထားပါတယ်ရှင်
2030မှာလျက်စစ်ရောက်ဖို့အတွက်ဆိုလို့ရှိရင်ရေအားလျက်စစ်ရဲ့ကြောင်မီသွေးရည်ကိုအားပြုပြီးတော့မှဒီလျက်စစ်တအားဖြစ်တင်ဖို့အတွက်စီမံနေတာရှိပါတယ်ကအဲ့တော့ကျွန်တော်တို့အစီအကံစာထဲမှာကကြောင်မီသွေးရည်ဒီရေအားလျက်စစ်အခြေအရေရောမလုံဆောင်ပဲနဲ့ဟိုပြန်ပြည့်မြဲဆိုင်းရင်လို့ပြောတဲ့ renewable energy ကိုဟိုမူဝါဒအရကောဒီအောက်ခြေမှာလုံဆောင်နေတဲ့ဟာတွေကိုမူဝါဒအရကောတကယ်လုံဆောင်နေတဲ့နေရာမှာအထောက်ပံ့ပေးနိုင်ဖို့အတွက်ကိုအကြံပြုထားပါတယ်ကြာခုနကပြောတဲ့တန်းစင်တော့ဆွမ်းရင်ရယ်ပြီးတော့ပြန်ကျွန်တော်အဓိက highlight လုပ်တာတော့ပြန်ကြည့်မြဲဆွမ်းရင်ပေါ့မြန်မာနိုင်ငံမှာပြန်ကြည့်မြဲဆွမ်းရင်တွေတော်တော်များရှိတယ်အဲ့ဒါတွေကိုကမ္ဘာ့ဘဏ်အနေနဲ့တတိထားပြီးလှုပ်ဆောင်ဖို့အတွက်အကြံပြုထားခြင်းဖြစ်ပါတယ်ဟုတ
်ဟုတ်ကဲ့အဲ့ဒီပြန်ကြည့်မြဲဆွမ်းရင်ပေါ့နော် renewable energy နဲ့ပတ်သက်ပြီးတော့ဘယ်လိုဆွမ်းရင်တွေကိုအစိုးပြုထားပါသလဲရှင
်ပြန်ကြည့်မြဲဆွမ်းရင်ဆိုရင်ကျွန်တော်ဒီဟိုပေါ့ရေအားလျှက်စစ်ကိုမှအရင်မကြီးမားတဲ့ရေအားလျှက်စစ်ပေါ့ဒီဟိုဟာမဟာအော်ဆက်ကြီးကြီးမဟုတ်တဲ့ရေအားလျှက်စစ်လိုမျိုးပြီးတော့မှကြောင်မီသွေးမဟုတ်တဲ့ကြောင်မီသွေးပုံနဲ့လျှက်စစ်တွေကိုကျွန်တော်တို့မထောက်ခံဘူးအာနောက်ပြန်ပြည့်မြဲဆွမ်းရင်တည်းမှာကျွန်တော်တို့ bio mesh လို့ပါမယ်သာမာလို့ခေါ်ရတဲ့ဟုတ်သာမာဆိုတဲ့ဟာတွေပါမယ်ပေါ့ပြီးတော့နောက်အာကျွန်တော် bio mesh တွေပါမယ်ပေါ့နော်ပြန်ပြည့်မြဲဆွမ်းရင်ကျွန်တော်တို့ဒီအော်ကျွန်တော်အရက်ဖက်အခွက်စည်းနေတဲ့အတိတ်ပဲဖွင့်နေတာပြန်ပြည့်မြဲဆွမ်းရင်အဲ့ဒါတွေဖြစ်ပါလေကြဟုတ
်မြန်မာနိုင်ငံမှာအဓိကဒီလျှက်စစ်ဓာတ်အားမလုံလောက်မှုကလည်းဒါစီးပွားရေးဖွင့်ပြိုးမှုမှာတော်တော်လေးဒါထိခိုက်တဲ့ကိစ္စဖြစ်ပါတယ
်ဆို
တော့မြန်မာအစိုးရဘက်ကလည်းဒီလျှက်စစ်ရရှိရေးကိုဟိုတိုးပြီးတော့ဟိုအယုံဆိုင်ပြီးတော့လုတ်တဲ့နေရာမှာသူတို့ကရရလျှက်စစ်တို့ကြောင်မီသွေးတို့ကတော့တေချာပေါက်လျှက်စစ်ဟိုလွယ်လဲလွယ်မယ်ဟိုကုန်ကြစရိတ်လည်းနည်းမယ်ဆိုတဲ့အပိုင်းနဲ့သွားတဲ့သဘောရှိပါတယ်ဒီပြန်ပြည့်မြဲဆွမ်းအင်လိုမျိုးပြောင်းပြီးတော့နော်မဟာပြူဟာပြောင်းလုပ်ရင်ရောနိုင်ငံမှာဖွင့်ပြိုးရေးအတွက်လိုအပ်တဲ့စွန့်အင်ပမာဏပြည့်မီနိုင်မှမလားဟိုဟိုတကယ်ရောအလုပ်ဖြစ်ပါမလားရှင
်။နော်ဟုတ်ကဲ့ဗျာအခုအဲ့ဒါဆိုနှစ်ပိုင်းပြောရမယ်ကြာခုနကတော့ကျွန်တော်တို့လက်ရှိဟိုဒီမြန်မာနိုင်ငံမြန်မာအစိုးရအနေနဲ့ကလျှက်စစ်ကိုထုတ်တယ်ဆိုတဲ့နေရာမှာခုနကကြောင်မီသွေးတွေဒီရေအားလျှက်စစ်တွေထုတ်တယ်ဆိုပြောလို့ရှိရင်ပြည်တွင်းသုံးဆွဲမှုအတွက်ကကျွန်တော်တို့လုံလောက်ဟိုပြည်တွင်းသုံးဆွဲမှုတစ်ခုပေါ့နော်။နောက်တစ်ခုကအခုကပြည်တွင်းမှာသုံးဆွဲမှုမလုံလောက်သေးပဲနဲ့ဒါကိုဟိုထုတ်ရောင်းမှုအတွက်စီမံပြီးတော့မှလုပ်တယ်ဆိုတော့ဒုတိယတစ်ချက်ရှိပါတယ်ဗျခုနကပြောတဲ့ပထမတစ်ချက်ဖြစ်တဲ့ပြည်တွင်းသုံးဆွဲမှုအတွက်ကိုကျွန်တော်တို့ renewable energy ဆိုတဲ့ကောင်းစင်အောက်ထဲမှာဟိုပြန်ကြည့်နေဆွေးရင်ကောင်းစင်အောက်ထဲကနေသုံးမယ်ဆိုပြည်တွင်းသုံးဆွဲမှုအတွက်ကကျွန်တော်တို့လုံလဲလုံလောက်တယ်ပြီးတော့ဆက်မှုလုပ်ငန်းတွေအတွက်လုပ်လို့ရပါတယ်ဆိုတော့တည်တည်မာနေရှိပါတယ်ဗျပြီးတော့နောက်လက်ရှိကမြန်မာအစိုးရတုံးနေတဲ့ဒီ legacy ဟိုပေါ့နော် legacy infrastructure တွေပေါ့ကျွန်တော်အဲ့ဒါဆိုရင်ဒါနေတဲ့ရရှိပြီးရရှိခဲ့ပြီအဲထဲမှာထုတ်ထွက်နေတဲ့လျက်စစ်တွေကကျွန်တော်အလဟာတာဖြစ်တာတွေအဲ့ဒါကိုပြန်ပြီးတော့မှနည်းပညာပြန်အရှင်းမြင်လို့ရှိရင်အကောင့်တွေကလျက်စစ်ပြန်ပြီးတော့မှလောက်လာနိုင်တယ်ပြီးတော့နောက်လက်ရှိရှိနေပြီးသား เสรีว่าเสรีสุราก็เลยที่ชินีวิราเสรีอยู่แล้วเปลี่ยนย้อมมาอัปเกรดเลยเองอันนี้เลยสุดทุ่งละไหมนอกจากคู่กับยามานั่งมาโอ้ที่เสียมย้อมเสียมย้อมสุราสักจุดยี่ตัวตรงนี้เสียมย้อมเอริเกชันนี่จังรู้ยี่สิบทุ่งตัวนี้เป็นยังไงกูบอกเลยเลยเช่นที่อันนี้ยี่สิบที่ทัดทุ่งละไหมสุราหามยูริชิไหมนอกจากเสรีคู่เทมามุ่งไปเนี่ยจังรู้ที่สุราส่วนอื่นหรือคนในยังที่ส่วนอื่นเนี่ยที่ยี่สิบจานเนี่ยมาปูบอมอินเตอร์เนชั่นตรงนี้หามยูรินอกจากจะไปอุ้มแม่ตรงนี้หามยูริ那他就把有没送呢？还没有嘞。那他的苦噶，就是你们那个嘛，做人，人生是啊，人生是要看侬哪度的噶。过完那个，也是要偷查的下里的习惯嘞。他那里个，人生那个人生嘛，你这伢伢不帮困对面走路线，就那趟东西嘛，人们那个也是路啊，这个哦，偏偷养家么路，那人们那个那点弄老板的家，咱们可能就来丢掉的吃吃吃。
哦，所以啊，你那个第六十的个不想用的嘛，后边呢，他要么得把plan漏掉做一起嘛，可能就是其他事的，呃，准备对给啥的也发了，是吧？然后，好
个，除了西部啊，比较的个要的，底下里的漏掉看嘛，management办个啥比如，哦，底下来比如西门看过也蛮含有些啦的，是咯，西部啊也也要多去改办啦，那有些要看嘛啦的，底里的漏掉看嘛。那是慢慢那个嘛。 ทุกเดือนยี่สิบสองยี่สิบสามเนี่ยอินสตาแกรมเป็นสิบว่าอะไรก็เมื่อวานงานเราเช่าอยากจะสิบว่าเลยแต่ไม่ได้แก่ต้องพิจารณาในเรื่องหากาต้องเอาเช่าอย่างเมื่อวานไปต้องรู้ยาวอะไรอะไรอย่างเจ้าคุณนะที่โอ้ยี่สิบสองยี่สิบสามเนี่ยพิเศษเลยโอ้ยนี่ก็ลาจ้าอะไรเจ้าจอมเอเดมาร์ยี่สิบสี่วิสพีเดฮาลีสิบว่าเลยจะหาเพื่อนส่วนคุณยี่สิบสองยี่สิบสามอังกฤษลูกพิเศษที่โอ้ยี่สิบสองอะไรการียานี่เรื่องหากาต้องเสียยาใครน้องจะจบไปสิเลยกูอ ဒီမြန်မာနိုင်ငံလက်ဆက်ဆွမ်းရင်ပြေဖို့အတွက်ကိုအခုရေရလက်ဆက်အကြီးကြီးတွေစောင့်မယ်၊ကြောင်မီသွေးတွေနဲ့စောင့်မယ်ဆိုတဲ့ဟာတွေဟိုစီးပွားရေးအရလူအချက်ကိုဖြည့်မယ်လို့ပြောနေတယ်ပေါ့နော်။အဲ့ဒါတွေမစောက်ဘဲနဲ့ကျွန်တော်တို့မြန်မာနိုင်ငံမှာတချို့ရေရလက်ဆက် ထွက်လာမယ်ဆိုတာတွက်ထားတဲ့ပြီးတော့ဝင်းလေရလျက်စနဲ့ပတ်သက်လို့ကလေးတောင်မီဂါဝတ်လောက်ထွက်မယ်လို့ခန့်မှန်းထားတယ်ဒါပေမဲ့လေရလျက်စနဲ့ပတ်သက်တဲ့ဟိုသူတင်နာဖြူချက်တွေတော့အတူပြူပေါ်တော့လိုမယ်ပြန်နော်အဲ့တော့ကျွန်တော်တွက်ထားတဲ့အထက်မှာမီဂါဝတ်50လောက်50နီးပါးလောက်ထွက်လာနိုင်မယ်ဆိုတဲ့ဟာမျိုးတွေရှိရပြီးတော့နောက်တစ်ခုကမီနီနဲ့ပီကိုဟိုက်ဒရိုလေးတွေပေါ့မီနီဆိုတာဒီ
မတ်တန်ကြီးထိုက်စီစဉ်တက်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုအင်္ဂါနေ့မနေ့ခင်မှပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။အခုဘလော့ဂါတွေပြောသမျှအစီအစဉ်ကိုဆက်ပြီးတော့နားဆင်ကြရအောင်ပါ။အရှိတောင်အာရှမှာအင်တာနက်အွန်လိုင်းပေါ်ကနေဝန်ဆောင်မှုပေးနေတဲ့စီးပွားရေးလုပ်ငန်းတွေမြန်မြန်ဆန်ဆန်တိုးတက်နေတယ်လို့ Google 10X Holdings တဲ့ Bain and Company တို့ပူးပေါင်းတဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။လာမယ့်6နှစ်ဆိုရင်အွန်လိုင်းပေါ်မှာလုံနိုင်တဲ့စီးပွားရေးလုပ်ငန်းတွေရဲ့တန်ဖိုးကဒေါ်လာ300ဘီလီယံအထိဖြစ်မယ်လို့ခန့်မှန်းထားပါတယ်။ဘယ်နိုင်ငံတွေကဘယ်လိုစီးပွားရေးလုပ်ငန်းမျိုးကအတိုးတက်ဆုံးဖြစ်နေလဲဆိုတာကိုမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာပြောပြထားပါတယ်ရှင
်။အရှေ့တောင်အာရှနိုင်ငံတွေမှာလေအင်တာနက်သုံးပြီးတော့လုပ်တဲ့စီးပွားရေးလုပ်ငန်းတွေတိုးတက်နေတာအခု2019ခုနှစ်မှာမှတ်ချောက်တရားလာအောင်စီးပွားရေးတန်ဖိုးကဒေါ်လာဘီလီယံ100တောင်ကျော်သွားပြီတဲ့ကိုသားညုံကြီ
းဟုတ်တယ်မဆွေမောင်ကခုလိုမျိုးဒီအင်တာနက်ဝန်ဆောင်မှုကိုအခြေခံတဲ့စီးပွားရေးလုပ်ငန်းတွေတိုးတက်လာရတာကလူတွေရဲ့ဈေးဝယ်ပုံ၊သွားလာပုံ၊စားသောက်ပုံတွေပြောင်းလဲလာကြတာကြောင့်မဟုတ်လားဗျ
သိကြတာပေါ့ရှင် Google Company ရဲ့ Singapore အစိုးရပိုင်း Temasek Holding လုပ်ငန်းကြီးရဲ့ Bain & Company ဆိုတဲ့စီမံခန့်ခွဲရေးနဲ့ဆိုင်တဲ့အတိုင်ပင်ခံကုမ္ပဏီရဲ့ပေါင်းပြီးတော့မှထုတ်တဲ့ Economy Southeast Asia 2019 ဆိုတဲ့အစီရင်ခံစာမှာအဲ့ဒါတွေကိုလေ့လာဖော်ပြထားတယ်လေ2019 October 3ရက်ကထုတ်တဲ့အစီရင်ခံစာထဲမှာအရှိတောင်အရှာလို့ပြောပေမဲ့နိုင်ငံ6နိုင်ငံကိုပဲအဓိကထားလေ့လာထားတော့မြန်မာနိုင်ငံတော့မပါဘူးသူတို့ကထိုင်း Singapore Malaysia Indonesia Philippines နဲ့ Vietnam နိုင်ငံတွေကဒီ Internet သုံးတဲ့စီးပွားရေးလုပ်ငန်းတွေကိုလေ့လာပြီးတော့အစီရင်ခံစာထုတ်တာကိုသားညုံရဲ့
အင်္ဂလိပ်လို Internet Economy လို့ပြောတာကိုမြန်မာလိုအလွယ်ဆုံးပြန်ရှင်းရင်တော့internet online ဝန်ဆောင်မှုကိုအခြေခံတဲ့စီးပွားရေးပေါ့ဗျာ online ပေါ်မှာဈေးဝယ်တာတို့ grab တို့ uber တို့ကိုငှားတယ်လို့မျိုး online ကနေပြီးတော့ကားငှားစီးတာမျိုးတွေနောက် online ကနေပြီးတော့ငွေအလွှဲပြောင်းလုပ်တာတို့အားလုံးကျုံးဝင်ပါတယ
် economy southeast asia 2019အစီရင်ခံစာကလည်းစောစောကပြောတဲ့အရှေ့တောင်အာရှနိုင်ငံ6ခုမှာ online ကနေပြီးတော့ဝန်ဆောင်မှုပေးတဲ့ခီးသွွားလုပ်ငန်းတွေ online သတင်းမီဒီယာလုပ်ငန်းတွေ grab လိုမျိုးဒီ online ကနေငှားစီးရတဲ့ငှားယဉ်လုပ်ငန်းတွေ e-commerce လုပ်ငန်းတွေonline ကနေဘဏ္ဍာရေးဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေကိုအဓိကလေ့လာထားတာရှင့
်အရှိတောင်အရှာမှာပြီးခဲ့တဲ့၄နှစ်တွင်းအင်တာနက်သုံးတဲ့သူကတန်းတရာတော်မှတိုးလာတယ်လို့အစီအစဉ်ကကပြောပါတယ်အများစုကအသက်15နှစ်ကနေပြီးတော့19နှစ်ကြာလူငယ်တွေတဲ့ mobile လက်ကင်ဖုန်းကိုလက်ကမချနိုင်တဲ့လူငယ်တွေများလာလေလေအင်တာနက်သုံးတဲ့စီးပွားရေးလုပ်ငန်းတွေတိုးတက်လာလေလေဖြစ်ပဲလို့လည်းအစီအစဉ်ကသုံးသပ်ထားတာပါ
အင်တာနက်ပေါ်ကနေလေဝန်ဆောင်မှုတွေကိုရနိုင်တဲ့စီးပွားရေးလုပ်ငန်းတွေရဲ့တန်ဖိုးကအခုဆိုလို့ရှိရင်ဒေါ်လာဘီလီယံ100ကျော်သွားပြီ2025ခုနှစ်မတိုင်ခင်မှာဆိုရင်ဒီထက်3ဆတိုးပြီးတော့မှဒေါ်လာဘီလီယံ300ထီတောင်ရှိမယ်တဲ့အရှိတောင်အရှာကလူတွေကိုဒီကမ္ဘာမှာအင်တာနက်နဲ့အထူးတွေ့ဆုံအသုံးအများဆုံးလို့တော့မှအစီရင်ခံစာထဲမှာဆိုထားတယ်လိုချင်တာကိုအွန်လိုင်းဆိုင်ကနေဝယ်လိုက်တာမျိုးအစားအသောက်တွေကိုအွန်လိုင်းကနေမှာယူတာမျိုးနောက်အငှားယဉ်တွေကိုမိုဘိုင်းအက်ပေါ်ကနေငှားလိုက်တာမျိုးလို့လူတွေရဲ့နေမှုထိုင်မှုပုံစံတွေပြောင်းလာတာကြောင့်မဟုတ်လို့ e-commerce internet အခြေခံစီးပွားရေးကအမြန်ဆုံးတိုးတက်နေတဲ့ကဏ္ဍတစ်ခုဖြစ်တယ်တဲ့ online shopping လုပ်ငန်းတစ်ခုရဲ့နေ့တွင်ဒေါ်လာ38ဘီလီယံကျော်နေပြီ
online ပေါ်မှာလူများစိတ်ဝင်စားတဲ့ promotion တွေပေးတာတို့သူတို့ဝန်ဆောင်မှုပေးတဲ့ mobile app တွေမှာဖျော်ဖြေအစီအစဉ်တွေထည့်ပေးတာတို့နောက်မှာယူတဲ့ပစ္စည်းတွေအစားအသောက်တွေကိုမြန်မြန်ဆန်ဆန်ပို့ပေးတာတို့လုပ်ပေးတဲ့အတွက်2025ခုနှစ်မတိုင်ခင်အခုထက်စီးပွားရေးကလေးစားတိုးပြီးတော့ဒေါ်လာဘီလီယံ150တောင်မှကျော်သွားမယ်လို့ဆိုထားပါတယ်။သူတို့လေးလာတဲ့အရှိတောင်အရှာ6နိုင်ငံတည်းကမှ e-commerce အတိုးတက်ဆုံးနိုင်ငံကအင်ဒိုနီးရှားနိုင်ငံပါတဲ့။ဒါပေမဲ့လည်းအရှိတောင်အရှာမှာစီးပွားရေးလုပ်ငန်းတိုင်း digital စနစ်ကိုသုံးပြီးတော့ internet online မှာဝန်ဆောင်မှုရနိုင်ဆုံးကတော့ Vietnam ပဲဗျ။
အရှိတောင်အာရှ6နိုင်ငံလုံးမှာတော့ကားငါးစီးတာရောအစားအသောက်တွေကိုကိုလိုတဲ့နေရာကိုပို့ပေးဖို့မှာယူတာရောအပြင်တခြားအွန်လိုင်းဝန်ဆောင်မှုလုပ်ငန်းတွေကိုအသုံးပြုတဲ့သူတွေတိုးလာတဲ့ကိုသားညုံရအာရှမှာကားငါးစီးတာနဲ့အစားအသောက်တွေလိုက်ပို့ပေးတဲ့လုပ်ငန်းပိုင်းမှာရှေ့ပြေးနေတဲ့ Grab နဲ့ Gojek တို့အတွက်အလားအလာအတော်လေးကောင်းနေတာပေါ့ဒီကုမ္ပဏီနှစ်ခုလုံးကသူတို့လုပ်ငန်းတိုးတက်ပြီးတော့အမြတ်ထွက်တာကအစားအသောက် delivery လုပ်တာကြောင့်လို့ပြောကြတယ်အဲဒါကြောင့်လဲ Food Panda တို့Deliveroo တို့လိုမျိုးအပြိုင်လုပ်ငန်းတွေလည်းရှိနေပြီလေ
Internet online ကနေပါဝန်ဆောင်မှုရနိုင်တဲ့စီးပွားရေးလုပ်ငန်းတွေကအရင်ကတော့သူတို့ဝန်ဆောင်မှုယူတဲ့လူသစ်တွေပို့တိုးလာဖို့အရင်ကပိုအာရုံစိုက်ကြတယ်အခုတော့လူသစ်တိုးဖို့ထက်ကိုရှိပြီးသား customer တွေအတွက်ဝန်ဆောင်မှုကိုပိုကောင်းအောင်လို့ promotion ပေးတဲ့ဘက်ကိုပို့ပြီးတော့အာရုံစိုက်လာကြတာကိုလည်းလေ့လာမှုမှာတွေ့ရပါတယ်
အခုလောလောဆယ်မှာတော့အခုလိုမျိုး internet online ကနေဝန်ဆောင်မှုရနိုင်တဲ့စီးပွားရေးလုပ်ငန်းထက်ဝက်ကျော်ကမြို့ပြဒေသတွေမှာအဓိကဖြစ်နေတယ်။ဒါပေမဲ့အခုကနေပြီးတော့2025ခုနှစ်အတွင်းမှာမြို့ပြမဟုတ်တဲ့နေရာတွေမှာလည်း online အခြေခံတဲ့စီးပွားရေးလုပ်ငန်းတွေကနှစ်ဆတိုးလာမယ်လို့ခန့်မှန်းထားပါတယ်။လက်ကင် mobile phone သုံးသူတွေအတွက် internet ကိုလွယ်လွယ်ကူကူဈေးတက်တာနဲ့ချိတ်ဆက်လာနိုင်ကြတာရော online ဝန်ဆောင်မှုတွေအပေါ်မှာပို့ပြီးတော့ယုံကြည်စိတ်ချလာကြတာကြောင့်မှ internet အခြေခံတဲ့စီးပွားရေးလုပ်ငန်းတွေကမျောလင့်ထားတာထက်ကိုတိုးတက်လာတာလို့လေးလာသူတွေကပြောကြတယ
်။ internet ချိတ်ဆက်ထားတဲ့လက်ကင်ဖုန်းပေါ်ကနေပြီးတော့ online ဝန်ဆောင်မှုတွေကိုလွယ်လွယ်ကူကူသုံးနိုင်လာတော့ game ကစားတာကနေပြီးတော့ဘန်ငွေစင်းစစ်တာမျိုးတွေမကတော့ဘူး။ခီးသွွားဖို့လေးရင်လက်မှတ်ဝယ်တဲ့အထိပါလှုပ်လာကြတာတွေ့နေရတယ်တဲ့။
နည်းပညာတိုးတက်လာတဲ့အတွက်အရှိတောင်အာရှဒေသကလူအများအတွက်ဗန်နာရေးဝန်ဆောင်မှုတွေကိုအရင်ကထက်ပိုပြီးတော့လက်လန်းမိလာကြမယ်တဲ့။လောလောဆယ်တဲ့ဒီဒေသထဲမှာဒီအသက်ပြည့်ပြီးတဲ့လူဦးရေတန်း400လောက်မှာတန်း100လောက်ကဘန်လုပ်ငန်းဝန်ဆောင်မှုကိုလက်လန်းမမိကြဘူး။လွယ်လွယ်ပြောရင်တော့ဘန်စင်းမရှိကြဘူးပေါ့။ဘန်စင်းရှိတယ်ဆိုရင်လည်းအကန့်အသတ်နဲ့ပဲဝန်ဆောင်မှုတွေကိုရယူနိုင်ကြတယ်။အဲဒါကြောင့်မလို့အခုလိုမျိုးဒီဘန်လုပ်ငန်းဝန်ဆောင်မှုတွေကိုအပြည့်အဝမရနိုင်ကြတဲ့သူတွေကိုနည်းပညာတိုးတက်မှုအကျိုးနဲ့လက်လန်းမိလာအောင်လုပ်နေကြတာကိုလည်းဒီအစဉ်ခံစားရဲမှာပြောထားတယ်ရှင်
။မျိုးကြီးတွေမှာနေတဲ့လူမျိုးတွေအတွက်ဘန်သွားလိုက်တာကတိတ်အခက်အခဲမရှိပေမဲ့နေဘက်တွေမှာနေတဲ့လူမျိုးတွေအတွက်ကကြတော့ဒီဘန်ရှိတဲ့နေရာတကူတကသွားဖို့ဆိုတော့တိတ်မလွယ်လောက်ဘူးလေ။ အဲ့တော့ online ပေါ်ကနေပြီးတော့ငွေပေးချေတာပါဝင်ဘဏ်နဲ့ဆိုင်တဲ့ဝန်ဆောင်မှုကိုလွယ်လွယ်လုပ်လာနိုင်ကြမယ်ဆိုရင်ဒီကဏ္ဍပိုင်းကလည်းအများကြီးတိုးတက်လာလိမ့်မယ်လို့ခန့်မှန်းနေမှဆွေးနွေးမှာ
။အစီရင်ခံစာပူးတွဲထုတ်တဲ့ Google ကုမ္ပဏီရဲ့ဒီအရှေ့တောင်အာရှဆိုင်ရာဦးဆောင်ညွှန်ကြားရေးမှူး Stephanie Davis ကတော့ online ဝန်ဆောင်မှုတွေအပေါ်လူတွေပို့ပြီးတော့စိတ်ချလာကြတာရော internet ကိုဈေးသက်သက်တသာတုံးနိုင်လာကြတာရောကြောင့် internet အခြေခံစီးပွားရေးမှာအရင်ကရှိတဲ့စိန်ခေါ်မှုတွေကိုကျော်လွှားနိုင်ပြီလို့ပြောတယ်ကိုသားညုံရဲ့
ဒါပေမဲ့လည်း digital စနစ်နဲ့ဝန်ဆောင်မှုပြီးတဲ့စီးပွားရေးလုပ်ငန်းတွေမှာကြွန့်ကျင်လုပ်သားတွေလိုအပ်နေသေးတာကတော့စင်ခေါ်မှုကြီးတစ်ခုဖြစ်ရှိနေသေးတယ်ဆိုတာကို Google, Temasek နဲ့ Bain & Company တို့ပူးတွဲထုတ်တဲ့ဒီအစီအစဉ်ကမှထောက်ပြထားတယ်မဟုတ်လားမဆွေးမမော
။ဟုတ်ပါတယ်ဒီအရှိတောင်အာချမှာ digital နည်းစနစ်ကြောင့်ပိုအကျိုးရှိလာမယ်အလားအလာအတိုင်းလက်တွေ့ဖြစ်လာဖို့မှာဒီ digital စွမ်းရည်တက်အောင်လုပ်ရမယ်။အငယ်စားစီးပွားရေးလုပ်ငန်းတွေတိုးတက်အောင်လုပ်ရမယ်။နည်းပညာအကျိုးဒေတာတလွားလူတွေပို့ပြီးတော့ခန်းစားနိုင်အောင်စူးစမ်းရမယ်ဆိုတာကိုလည်းအစီရင်ခံစာမှာပြောထားပါတယ်
။အရှိတောင်အရှာကလူကြီး90ရာခိုင်နှုန်းလောက်အင်တာနက်ကိုသုံးနေကြပြီးတော့အဲ့ဒီထက်မှအများစုကလက်ကင်မိုဘိုင်းဖုန်းတွေပေါ်ကနေအင်တာနက်ကိုသုံးနေကြတော့အွန်လိုင်းစီးပွားရေးဝန်ဆောင်မှုတွေကိုအခုထပ်ပို့ပြီးတော့နားလည်သဘောပေါက်မယ်သုံးလာကြမယ်ဝန်ဆောင်မှုတွေကိုလည်းအခုထပ်ပို့ပြီးတော့ကောင်းအောင်လုပ်ပေးနိုင်မယ်ဆိုရင်တော့စီးပွားရေးလုပ်ငန်းတွေအတွက်ရောဝန်ဆောင်မှုယူသူတွေအတွက်ရောအကျိုးရှိမှာအသေးကြပါ
ထိုင်းစင်ကာပူမလေးရှားအင်ဒိုနီးရှားဖိလစ်ပိုင်နဲ့ဗီယက်နမ်စုစုပေါင်း6နိုင်ငံကိုအဓိကထားတဲ့ Economy Southeast Asia 2019အစီရင်ခံစာအရအရှေ့တောင်အာရှမှာဒီအင်တာနက်အွန်လိုင်းဝန်ဆောင်မှုအခြေခံနဲ့စီးပွားရေးကအခု2019ခုနှစ်မှာဒေါ်လာဘီလီယံ100ကျော်သွားပြီ Digital နည်းပညာကျွမ်းကျင်တဲ့လူငယ်တွေအရွယ်ရောက်လာကြမဲ့နောက်6နှစ်ဆိုလို့ရှိရင်အခုထက်3ဆတက်ပြီးတော့ဒေါ်လာဘီလီယံ300အထိတောင်ဖြစ်မယ်လို့ခန့်မှန်းထားပါတယ်ဒီအစီအစဉ်ခန်းစာရဲမှာမြန်မာနိုင်ငံမပါပေမဲ့မြန်မာနိုင်ငံရှိနေတဲ့အရှိတောင်အာရှဒေသရဲ့ဒီအားတက်စရာအလားအလာတွေကိုဘယ်လိုမျိုးအကျိုးရှိရှိအသုံးချလို့ရမလဲဆိုတာကိုသိထားမယ်ဆိုရင်မြန်မာနိုင်ငံအတွက်လည်းအကျိုးများမယ်ထင်ပါတယ်ရှင
်။မဆုမြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင်။အခုမတ်အေးသန္တာကျော်တင်ဆက်ပေးမယ်တက်တန်ရောင်သတင်းလွှာကိုလည်းနှာစင်ချရအောင်ပါ။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းလာမှာတော့ Cambridge မြို့သားနဲ့မြို့သားကတော့ပါကစ္စတန်နိုင်ငံကိုသွားပြီးတော့ဘသူတွေနဲ့တွေ့ဗားရီများလုပ်ခဲ့ကြပါလေပြီးတော့ Brazil နိုင်ငံကအစိတ်ဝင်စားစရာ Fashion Show ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူထူထွားတွေကိုပြောပြပေးသွားပါမယ်Cambridge မြို့သားနဲ့မြို့သားကတော့ British တော်ဝင်မင်းသား William နဲ့ကျင်ရတော် Kate တို့နှစ်ဦးပါကစ္စတန်နိုင်ငံကိုပြီးခဲ့တဲ့ရက်ပိုင်းတွင်မှာပဲ9ရက်ကြာအလဲပတ်သွားရောက်ခဲ့ပါတယ်။အောက်တိုဘာ15ရက်နေ့ကတော့ပါကစ္စတန်သမ္မတ Arif Alvi နဲ့သူတို့တွေ့ခဲ့တာပါ။သူတို့နှစ်ဦးက British တော်ဝင်လေးရင်နဲ့ရှင်းနိုင်ကြခင်းနေပြီးတော့ပါကစ္စတန်မြို့တော် Islamabad မြို့တော်နားလေးမှာရှိတဲ့ Rawalpindi မြို့က New Khan Latest Khan ကိုအောက်တိုဘာလ14ရက်နေ့ဒေသဆန်တော်ချင်းညနေပိုင်းမှာဆက်ရောက်သွားခဲ့တာပါ။လေရင်ဘော်ကအစင်မှာတော့ Cambridge မြို့သားကတော့ Kate ကပါကစ္စတန်ရိုးရာမျိုးသားဝတ်စုံဖြစ်တဲ့ Shalwar Kameez ဝတ်စုံရှိအပြရန်ဖျော့ဖျော့လေးဝတ်ထားပြီးတော့ဝတ်စုံအောက်ကဘောင်းမီကလည်းအယောင်စင်တူပါပဲ။ဒီပါကစ္စတန်ခီးစင်တွင်မှာတော့ဒီလိုဝတ်စုံမျိုးတွေဝတ်သွားလိမ့်မယ်ဆိုပြီးတော့ Fashion Log ကနေလူမှုကွန်ရက်တွေမှာခန့်မှန်းနေခဲ့ကြတာလဲတကယ်ဟုတ်ပါရဲ့။မင်းသား William ကတော့အပြရန်ကုတ်အင်းကြီးနဲ့အပြရန် Necktie ကိုဝတ်ထားတာပါ။တော်ဝင်ဇနီးမောင်နှံကပါကစ္စတန်ဝင်ကြီးကျော်အမရခန်နဲ့လည်းတွေ့ဆုံခဲ့ပါတယ
် And this for essentially and I told my mother I become I want to be tested
အမရခန်ကတစ်ချိန်လုံးကနိုင်ငံတကာအဆင့်ကဘာကျော်တဲ့ခရစ်ကတ်အားကစားသမားတဦးဖြစ်ပြီးလန်ဒန်မှာရှိတော့ကမင်းသားဝီလျံနဲ့ကလေးဘွားမှာသူတို့နှစ်ယောက်ခရစ်ကတ်တူတူကစားခဲ့ဘူးတာပါတော်ဝင်ဇနီးမောင်နှံကမြို့တော်အစ္စလာမဘတ်ခီးစဉ်တွင်မှာမျိုးလယ်မှာရှိတဲ့အစိုးရအကြောင်းတကြောင်းကိုလည်းဝင်ရောက်ခဲ့ပြီးတော့အဲ့ကအကြောင်းသားတွေဆရာတွေနဲ့တွေ့ဆုံစကားပြောခဲ့ပါတယ်။ဗြိတိသျှတော်ဝင်မိသားစုဝင်တွေအနေနဲ့ပါကစ္စတန်နိုင်ငံကိုလာရောက်တာဆယ်စုနှစ်ကျော်ကာလအတွင်းမှာဒါပထမဦးဆုံးအချိန်လည်းဖြစ်ပါတယ်။ခီးရတဲ့သတင်းပတ်အတွင်းအောက်တိုဘာ23ရက်နေ့ကကျင်းပခဲ့တဲ့ဘရာဇီးလ်နိုင်ငံဆာပါလိုမြို့က Fashion သတင်းပတ်မှာတော့ထူးထူးခြားခြားနိုင်ငံရေးဆင်တဲ့ fashion show ကိုပြုလုပ်ခဲ့တာပါ fashion designer တွေကဆန္ဒပြတက်ကြွလှုပ်ရှားသူတွေလိုမျိုးအဝတ်အစားမျိုးတွေဝတ်ထားပြီးတော့ fashion ပြသူတွေကို fashion ရှောက်လမ်းပေါ်မှာရှောက်ပြခဲ့ပါတယ်58ကြိမ်မြောက်ကျင်းပတဲ့ဒီ São Paulo Fashion သတင်းပတ်ဟာတောင်အမေရိကတိုက်ရဲ့အကြီးဆုံး Brazil နိုင်ငံမှာဖြစ်တဲ့အခြေအနေတွေကိုထင်ဟပ်ပြခဲ့ပါတယ် Brazil nai ma phit ni de Amazon tit daw mi laung jwa mu si bwa ye cha chin mu a nyin bwa sia le ya zon ta mya yol bo sa na ro kaisa ri ne patte pi lo fashion designer ri ka tri ye yetti che tri ko ai fashion show ma thau pi lo pya ga le lo so ya ma me Brazil fashion designer phit de Elos ka lu phwe si ko lwan mu la de a chang ya ri ko phop pya de sign board ri ko kain pi lo tu ye fashion model ri ko fashion shao line ko shao pya si ga da ba ဒီနေ့ကတင်းနွားအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းနွားညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီတင်းနွားကိုရုပ်ရောအတန်ရောအပြည့်အစုံကြည့်စင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းနွားတွေမနဲ့တိုင်းမှာစတင်ထုတ်လွှင့်နေဖီဝေအပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်ဖီဝေမြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook
တက်တန်ရောင်သတင်းလွှာကိုနားဆင်ခဲ့ကြပြီးတဲ့နောက်အခုတော့ကဗျာဆီယာမဆုမီအောင်ရဲ့ယုံကြည်ရာကိုနားဆင်ကြရပါမယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်ကမတာစီယာကယုံကြည်ရာဆိုတာကဒီတိုင်းမှာရှိချင်နေပါတဘာဝတရားနဲ့ချက်ချင်းမြတ်တာကိုယုံကြည်တာမျိုးပြီးတော့နေ့အစ်စ်မှာပထမဆုံးလင်းပွင့်လာတဲ့နေအောင်ကြီးလေးကိုခွန်အစ်စ်ပြီးနိုင်တယ်လို့ယုံကြည်တာမျိုး နောက်အတိတ်ဘဝကိုယုံကြည်တာပြစ်ဆုတ်ပံကိုမှယုံကြည်တာအနာဂတ်ကိုမျှော်ကင်းလေးလေးယုံကြည်တာမျိုးမျိုးမျိုးရှိကြပါတယ်ပြီးတော့ကိုယုံကြည်တဲ့အမှန်တရားတစ်ခုအတွက်ကိုတော့မှအရေးခံခဲ့ကြတဲ့တရားတော်ကြီးလေးကပါမှရှိကြတာပါပဲကျမရဲ့ယုံကြည်ရာကတော့ယုံယူလေးပါပဲမိစေတွေကိုယုံကြည်တာပဲဖြစ်ပါတယ်ခုနောက်ပိုင်းကျမတို့ရဲ့လူဖွဲ့စည်းမှာလိုအပ်နေတာကယုံကြည်မှုပါတယောက်နဲ့တယောက် ကျုံကြည့်မှုတွေကျင်းမဲ့လာတယ်လို့ကျွန်မခံစားရတယ်။တယောက်ပေါ်တယောက်တန်တရားစီနဲ့ဆက်ဆံလာကြတယ်။သူတွေကမယုံနဲ့ခင်းဝေးသွားရင်လည်းဘေးထိုင်ပုံကလူကမယုံနဲ့တက္ကစီစီရင်လည်းကာသမကမယုံနဲ့အိမ်ငှားရင်လည်းအိမ်ရှင်ကမယုံနဲ့ဈေးဝယ်ရင်လည်းဈေးဝယ်ကမယုံနဲ့ပြီးတော့ရရှိအစိုးရကမယုံနဲ့အဲ့လိုမယုံနဲ့မယုံနဲ့မယုံနဲ့ဆိုတဲ့အကြံလေးပို့ဥစုထလာလာကျွန်မကြားကြားနေရတယ်။ ရှင်ဒီတဲ့မိတ်ဆွေတယောက်ကဆိုရင်ကျမကိုအနေနဲ့တတိပေးတယ်။သူ့ညီအောင်လူတိုင်းကိုကိုလိုတယ်လူမပြောစားလိုက်နဲ့လူတွေကိုတော့မှမကြုံနဲ့ကိုယ်ကိုလည်းမကြုံနဲ့တဲ့။ကြည့်စမ်းပါဦးကိုကိုကိုတော်မှယုံကြည်မှုအာမခံချက်မပေးချင်ကြတော့တဲ့အထိကျမတို့ရဲ့လူအဖွဲ့အစည်းဟာပါလူဖြစ်ကုန်ကြရလေ။သူကောကျမလုံးဝနဲ့မခံဘူး။ကျမကမိတ်ဆွေတွေကိုယုံနေ ဖျားသခင်ကိုယုံတယ်လို့လည်းကျမအမိအပါကမိတ်ဆွေတွေကိုတကယ်ယုံပါတယ်။ဟိုးအရင်ကတော့ကျမလေးလူတွေမိတ်ဆွေတွေကိုမယုံတဲ့အချိန်မှာပါပါတယ်။ဒါပေမဲ့အဟောစရာတွေတစ်ဖြည်းဖြည်းနဲ့ကျမရဲ့အတွေ့အမြင်တွေပြောင်းလဲသွားခဲ့တယ်။တစ်ဖြည်းဖြည်းရှုကိုယုံကြည်တဲ့ဝင်တဲ့အမိကစားပြီးကျမမိတ်ဆွေတွေအပေါ်ယုံကြည်တတ်ခဲ့ရပါလား။ဖျားသခင်ကိုလိန်ညာဟန်ဆောင်တာမျိုးမလုပ်ဝန်တယ်လို့မ
ကျမကိုငိုအောင်ငန်းတမ်းနဲ့မိတ်ဆွေတွေနဲ့ကျမကိုကြည်အောင်လုပ်မဲ့မိတ်ဆွေတွေကျမကိုအမြဲတမ်းကြိုးစိုက်တတ်တဲ့မိတ်ဆွေတွေနဲ့ကျမကိုလုံးဝအဖက်မလုပ်တဲ့မိတ်ဆွေတွေကျမကိုတောင်းလို့ထားတဲ့မိတ်ဆွေတွေနဲ့ကျမကိုအချင်းချင်းတေးတဲ့မိတ်ဆွေတွေကျမကိုစိတ်ကြက်ကြောင်မြဲတေးတဲ့မိတ်ဆွေတွေနဲ့ကျမကိုပြင်းပြီးညီညီစီမဲ့မိတ်ဆွေတွေ မိတ်ဆွေတွေကတော့မိတ်ဆွေတွေကလည်းသူတို့ပုံစံနဲ့သူတို့ကျမပတ်လည်မအမျိုးမျိုးကခုံနေကြတယ်။အားရဖြစ်ဖြစ်ကျမပဲကသူတို့အားလုံးကိုကြည်တယ်။ဒီဟာကိုယုံကြည်တဲ့အရာတစ်ခုရှိမှာတော့အမှန်တိုင်းပဲနေထိုင်ကြတယ်ပဲမဟုတ်လား။ချက်ချင်းချင်းမှာအမှန်တိုင်းအရှိတိုင်းနေထိုင်တယ်လို့မိတ်ဆွေတို့ရှိမှာကျမစိတ်ရင်းအမှန်တိုင်းအရှိတိုင်းနေထိုင်လေးရှိတဲ့အကြောင်းကျမအခုပြောပြချင်တာပါ။ ဒီလိုစိတ်အရှိအတိုင်းနေထိုင်တဲ့အတွက်တစ်ခါတစ်ခါမှကျမရဲ့အမှန်တရားအပေါ်တန်ဖိုးမထားတာအချင်းချင်းပေးရဆော်သားတာကြီးကြုံရတယ်။နောက်တော့ဒါနဲ့ထိုးတဲ့မိတ်ဆွေလည်းတကယ်ကြုံရတယ်။ဒါနဲ့ထိုးတဲ့မိတ်ဆွေကြောင့်ကျမရဲ့နောက်တော့မှသူစိတ်လက်ကြခဲ့ရင်တောင်မှသူစိတ်ဆူတို့ကိုကျမခါတာတခြားနီလာဖျားပေးတဲ့ချက်ချင်းနဲ့ပဲကုစားလိုက်ပါမယ်မိတ်ဆွေတွေအပေါ်ရင်ကြီးစိတ်ကတော့အိမ 没收入包差的，这妈也用几米来吧嘞？这妈也用几啊来个拿汤米的，没收的啊弄来的，得要个得要个绝活绝的对了，用几生来，留点面啊子，啊对的瓜，留点家娃子，留不下子来吧嘞？
阿爸先点生你嘞，都用几啊干那对？ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင
်ဒရရှိမြတ်ညနယူးယောက်မြို့ကုလသမဂ္ဂအထွေထွေညီလာခံမှာဒီသတင်းပတ်ထည့်ကြလို့ရှိရင်မြမအရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးစရာတွေရှိနေပါတယ်ထူးခြားမှုကတော့တစ်ချိန်လုံးကဒီမိုကရေစီရေးနဲ့လူ့အခွင့်အရေးပြောနေတဲ့ NLD ပါတီအခုအစိုးရဖြစ်ချိန်မှာမြန်မာနိုင်ငံရဲ့လူ့ခွင့်အခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂမျက်နှာစာမှာအတော်လေးဝေဖန်ခံနေရတာပါ။ဒါကြောင့်မလို့ဒီလာမယ့်အင်ကာနေဒဲရိုက်လီလိုက်အစီအစဉ်မှာလက်ရှိမြန်မာနိုင်ငံနဲ့ကုလသမဂ္ဂဆက်ဆံရေးကိုသုံးသပ်ဝေဖန်ဆွေးနွေးကြပါမယ်။ပါဝင်ဆွေးနွေးလူတွေသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲရိုက်လီလိုက်အစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူမှာဖြစ်ပါလေ။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းတွေကိုကြိုဆိုပါရစေခင်ဗျာ
။မနက်ဖြန်အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလူသူတွေအချိန်မီဆက်သွယ်နိုင်ကြပါရစေရှင်။မနက်ဖြန်အင်္ဂါနေ့မနက်ပိုင်း6:00ကနေ9:00ထိထုတ်လွှင့်မဲ့ VOA ရဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 51နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုတနင်္လာနေ့ညဘက်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးပါဦးမယ်ရှင်။
ဆီးရီးယားရှေ့မြောက်ပိုင်းကရေနံတွင်တွေ IS စစ်သွေးကြွတွေသိမ်းပိုက်သွားမှဆိုတဲ့အတွက်အမေရိကန်တပ်တချို့ကိုဆက်ချထားမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကပြောကြားပါရယ်သမ္မတဒေါ်နယ်ထရမ့်အမိန့်နဲ့ဆီးရီးယားကအမေရိကန်တပ်တွေကိုရုတ်သိမ်းလိုက်ပေမဲ့ရေနံတွင်တွေကိုတော့ STF ကတ်တပ်တွေနဲ့အတူအမေရိကန်တပ်တွေဆက်ပြီးတော့ကင်းလှည့်နေမှာဖြစ်တယ်လို့ဝန်ကြီး Esper ကဒီကနေ့ပြောပါရယ်တပ်ဖွဲ့ဝင်ဗနယောက်ထားမလဲဆိုတာနဲ့ပတ်သက်လို့ရေးချေဆုံးဖြတ်ချက်မချရသေးသလိုဒီအစီအစဉ်ကိုသမ္မတကိုမတင်ပြထားဘူးလို့လည်းသူကပြောပါရယ်ဆီးရီးယားအရှေ့မြောက်ပိုင်းကနေရုတ်သိမ်းလိုက်တဲ့အမေရိကန်တပ်တွေရဲ့စစ်ရင်တန်းကြီးတစ်ခုကတော့ဆီးရီးယားကနေအီရတ်နိုင်ငံထဲကိုဒီကနေ့တနင်္လာနေ့မနေ့မှာဝင်ရောက်လာခဲ့ပါရယ်အာဘဲလ်မျိုးကိုဥတီသွားနေတဲ့အမေရိကန်စစ်သုံးရင်တွေနဲ့တပ်ဖွဲ့ဝင်တွေအီရတ်နိုင်ငံတွေကကတ်လူမျိုးအများစုနေထိုင်တဲ့ဒေသကိုဖျက်သွားစင်မှာတော့ဒေါသထွက်နေကြတဲ့ဒေသခံတွေကအာလူပုတ်တွေနဲ့ပြစ်ပောက်ခဲ့ကြပါတယ်။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီ ပလိုစီဦးဆောင်တဲ့အမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့ဟာဂျိုတင်ကြေညာထားခြင်းမရှိဘဲအာဖဂန်နစ္စတန်နိုင်ငံကိုတနင်္ဂနွေနေ့ကရောက်ရှိသွားပြီးတော့အာဖဂန်ခေါင်းဆောင်တွေနဲ့ဒီကနေ့တွေ့ဆုံပါတယ်။အာဖဂန်အစိုးရအကြီးအကဲအဗ်ဒူလာအဗ်ဒူလာအာဖဂန်သမ္မတအက်ရှရဖ်ဂန်နီတို့အပြင်အာဖဂန်အမျိုးသမီးတွေအပါအဝင်အာဖဂန်အရပ်ဖက်အဖွဲ့ကခေါင်းဆောင်ပိုင်းတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌရဲ့အခုအာဖဂန်ခီးစဉ်နဲ့တိုက်တိုက်ဆန်ဆန်ကြီးအထက်မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ဟာလည်းအာဖဂန်ကိုရောက်ရှိပြီးတော့အာဖဂန်ခေါင်းဆောင်တွေနဲ့တီးခြားတွေ့ဆုံခဲ့ပါတယ်။ဩစတြေးလျနိုင်ငံမှာတော့သတင်းလွတ်လပ်ခွင့်ကိုထိခိုက်တဲ့ဥပဒေတွေကိုကန့်ကွက်တဲ့အနေနဲ့ဒီကနေ့ထုတ်ဝေတဲ့ထင်ကြရသတင်းစာကြီးတွေရဲ့မျက်နှာဖုံးတွေမှာစာသားတွေကိုမှင့်အမဲတွေနဲ့အုပ်ပြီးတော့အကြီးအကျယ်ဆန်ဆာဖြတ်ခန့်ထားတဲ့ပုံစံမျိုးထုတ်ဝေခဲ့ကြပါတယ်။နိုင်ငံတော်လုံခြုံရေးဆိုပြီးတော့အစိုးရဘက်ကသတင်းမီဒီယာတွေအပေါ်လျှို့ဝှက်မှုတွေပုံများလာတယ်လို့သတင်းစုံစမ်းတဲ့သတင်းတောက်တွေရာဇဝဲမှုနဲ့တရားစွဲခံရမယ့်အန္တရာယ်ပုံများလာနေတယ်လို့အက်ဒီတာတွေကပြောကြပါတယ်ရှင်။
တနင်္လာနေ့ညဘက်ထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါဒီညအစီအစဉ်ထုတ်လွှင့်မှုကမက်ကင်ဖြူတွေးဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့အိုင်ဒန်ဥရကူဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းလိုင်းနိုမီတာ16 19 41တို့ကနေပြန်ပြီးနားဆင်နိုင်ပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျမခွာညိုပါရှင်
Thank you. This program has come to you from the Voice of America, Washington.